Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်အောက်တိုဘာလ10ရက်စက်တာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3258အပြင် VOA Facebook Website YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ပေးရပါကကင်းဝေးကြပါစေစမခင်ပြထွေးပါအမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မှာအင်အားပြင်းဟာရီကိန်းမုန်တိုင်းမယ်တန်ကြောင့်သေဆုံးသူ2ဦးထက်မနည်းရှိနေပြီးတော့အင်ဂျီ3သန်းကျော်ကတော့လျက်စင်ပြီးပြန်နေပါဗျ။နောက်လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးနဲ့ဆက်ဆက်ဆွေးနွေးပွဲတွေမှာတော့မြန်မာအရေးအပါဝင်ဒေသတွင်းပြဿနာတွေကိုဆွေးနွေးနေကြပါဗျ။ဒီလိုတစ်ချိန်တည်းမှာပဲဒီမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ကြံကြွယ်မှုတွေဟာထိရောက်မှုမရှိဘူးဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဝေဖန်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါမခင်ချီထွေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာအရေးတရုတ်ဝိုင်းကူဖို့အာဆီယံတောင်းဆိုလိုက်တာကိုဒီထိပ်သီးပွဲသတင်းယူနေတဲ့မိုင်းအင်ဂျင်နိုင်က
မြန်မာအရေးမှာတတိယအောင်နဲ့ပါဝင်ကူညီဖို့ဆိုပြီးတော့လေဒီတရုတ်ဝန်ကြီးချုပ်ကိုဒီအာဆီယံခေါင်းဆောင်တွေကဟိုပြောဆိုခဲ့ကြတယ်လို့လည်းအမည်မဖော်လိုတဲ့အရာရှိတဦးကပြောပါတယ်
။နောက်စစ်တပ်ကခတ်စိတ်စိတ်ဘုံကျဲနေတဲ့ရှမ်းမြောက်မှာဒီနေ့တော့တိန်တီနဲ့တီဘောမြို့မှာတိုက်စုံမှုထက်ရှိခဲ့ပါတယ်။ဒါအပြင်ရန်ကုန်ကစစ်အာဏာရှင်ဆန့်ကျင်သူလူငယ်နှစ်ဦးလည်းအဖမ်းခံခဲ့ရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥောင်ခေမြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တရောင်သတင်းတွေကိုမခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေကိုအင်အားပြင်းဟာရီကိန်းမုန်တိုင်းမယ်တန်ဝင်ရောက်တိုက်ခတ်လို့လူနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။လေပြင်းတိုက်ခတ်ပြီးတော့မိုးတဲရေကြီးရေရှမ်းတာတွေကြောင့်လူနေအိမ်တွေပျက်စီးခဲ့ရပြီးတော့အင်ဂျီ3နှံထက်မနည်းလျှက်စင်ပြီးပြတ်နေပါတယ်။ပြင်းအားအဆင့်3ရှိတဲ့ဟာရီကိန်းမုန်တိုင်းဟာတနအီကို128မိုင်ကျော်နဲ့ဆာရာဆိုတာခရိုင်စီယက်စတာခီးမြို့နာကိုဗုဒ္ဓဟူးနေ့နောက်မိုင်းတော့ကဝင်ရောက်ခဲ့တာပါ။မုန်တိုင်းတံကိုဖလော်ရီဒါပြည်နယ်တစ်ဝိုက်ညလုံးပေါက်ကျုံခဲ့ရတယ်လို့ပဲရုတ်တရက်ရေကြီးရေရှမ်းမှုအန္တရာယ်တွေဆက်ပြီးတော့ကြုံရနိုင်သေးတာကိုအာဏာပိုင်တွေကသတိပေးထားပါတယ်။ဒီကနေ့ကြာတာရင်းနေ့မနက်ပိုင်းမှာဟာရီကိန်းပြင်းအားအဆင့်1ကိုယော့သွားပြီးဖလော်ရီဒါပြည်နယ်အရှေ့မြောက်ဘက်ကတည်းကအတ္တလန္တိတ်သမုဒ္ဒရာဘက်ကိုရေသွားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်နယ်မြောက်ပိုင်းမှာမိုးရေချိန်9လက်မကနေ10လက်မအထိထက်ပြီးတော့ယွာနိုင်သေးတဲ့အကြောင်းအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။ဖလော်ရီဒါပြည်နယ်နောက်ဘက်ကမ်းခြေမြို့စိတ်ပီတာစပတ်မှာတော့မိုးရေချိန်ကြောင့်မုန်တိုင်းကြောင့်ဒီမိုးရေချိန်16လက်မအထိစံချိန်တင်ဆိုးရွာခဲ့ပြီးတော့ဒါဟာဖြစ်အခုလိုအောက်တိုဘာလတည်းလဆင်ပုံမှန်ရွာသွန်းလေးရှိတဲ့မိုးရေချိန်ထက်8ဆပိုပြီးတော့များပါတယ်ရှင်
။လောင်မှာကျင်းပတဲ့အာဆီယံထိပ်သီးပွဲမှာမြန်မာအရေးအပါအဝင်ဒေတာရင်းကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။လောင်နိုင်ငံဗီယက်နမ်မြို့မှာအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေပြီးမြန်မာအပါအဝင်ဒေတာရင်းပြဿနာတွေနဲ့တောင်တရုတ်ပင်လယ်အတွင်းတွင်းမာမှုတွေတိုးလာနေတာတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဒီနေ့ကျင်းပတဲ့အာဆီယံထိပ်သီးပွဲတွင်မှာတော့မြန်မာမှာဖြစ်နေတဲ့ပြည်တွင်းစစ်ပဿနာဟာရှုပ်ထွေးပြီးပြည်လည်အောင်လုပ်ဖို့အချိန်လိုတယ်လို့အာဆီယံဖွဲ့ရဲ့အတွင်းရေးမှူးခေါင်းကောင်ဟန်ကအခုလိုပြောလိုက်ပါတယ
် What is clear from the discussion of course now is that we need time
ဆွေးနွေးပွဲကနေရလာတဲ့အဖြေကတော့အခုချိန်မှာကျွန်တော်တို့အနေနဲ့အချိန်ယူပြီးစိတ်ရှည်ရှည်ထားဖို့လိုပါတယ်မြန်မာမှာလက်ရှိဖြစ်နေတဲ့ပြဿနာဟာရှုပ်ထွေးပြီးအမြန်ပြန်လဲဖြည့်ရှင်းနိုင်ဖို့ကတော့ကျွန်တော်တို့အနေနဲ့မမျှော်လင့်သင့်ပဲအခုချိန်မှာအရေးကြီးဆုံးကမြန်မာနဲ့ဆွေးနွေးညှိနှိုင်းမဲ့အာဆီယံရဲ့အခမ်းကဏ္ဍကိုတခြားနိုင်ငံတွေအနေနဲ့ပံ့ပိုးကူညီပေးတင်တယ်လို့အာဆီယံအတွေ့အမှုကပြောသွားတာပါခင်ဗျာ
ပုံမရှုပ်ထွေးလာနေတဲ့ပထဝီနိုင်ငံရဲ့အခြေအနေကြောင့်ဒီဖြစ်ပေါ်လာတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အတွက်ဒေသတွင်းနိုင်ငံတွေညီညွတ်ဖို့လိုအပ်တယ်လို့ပဲခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့တွန်းပြစ်သွားကြဖို့အာဆီယံနဲ့ဒီအာဆီယံ +3 ထိပ်သီးဆွေးနွေးပွဲမှာဒီနေ့ဒေသတွင်းခေါင်းဆောင်တွေကတိပြုပြောဆိုခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်လို့တော့တရုတ်အနေနဲ့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့အာဆီယံခေါင်းဆောင်တွေကတိုက်တွန်းပြောဆိုခဲ့ကြပြီးတရုတ်ဝန်ကြီးချုပ်လီကစ်ချန်ကတော့ဒေသတွင်းကိစ္စတွေကိုပြင်ပအင်အားစုတွေကကြားဝင်ဆွတ်ဖက်နေတယ်လို့ခုခံတုံ့ပြန်ပါတယ်။ ပြင်ပအင်အားစုလို့ပြောဆိုတဲ့နေရာမှာဘယ်နိုင်ငံဆိုတာနာမည်တည်းမပြောခဲ့ပေမဲ့လို့လေဒေသတွင်းနယ်မြေအငင်းပွားမှုတွေမှာအမေရိကန်ကကြားဝင်ဆွတ်ဖတ်နေတယ်လို့တရုတ်ကအရင်တုန်းကဆွတ်ဆွဲပြောနေရပါအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်ဗီယက်နမ်တို့နဲ့တရုတ်နိုင်ငံကြားဒီနှစ်ထဲတောင်တရုတ်ပင်လယ်ပြင်မှာနယ်မြေဆိုင်ရာငင်းပွားမှုနဲ့တင်းမာမှုတွေပိုဆိုးလာနေချိန်မှာပဲအာဆီယံနဲ့အာရှနိုင်ငံကြီး၃ခုဖြစ်တဲ့တရုတ်ဂျပန်တောင်ကိုရီးယား၃နိုင်ငံတို့ရဲ့အာဆီယံ plus 3ထိပ်သီးဆွေးနွေးပွဲကျင်းပနေတာလည်းဖြစ်ပါတယ်ရှင
်နောက်မြမကြီးဒီနိုင်ငံကဆောင်ရွက်မှုအလုံးမဖြစ်ဘူးလို့ကုလအလို့ခွင့်ရအထူးကိုယ်စားလှယ်ကပြောလိုက်ပါတယ်မြန်မာမှာဖြစ်နေတဲ့ပြည်တွင်းစစ်ကိုရပ်တန့်အောင်နိုင်ငံကတိုင်းဝမ်ရဲ့ကျိုးပန်းဆောင်ရွက်မှုတွေဟာလုံးဝအလုံးမဖြစ်ဘူးလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရကိုယ်စားလှယ်အထူးကိုယ်စားလှယ် Tom Andrews ကဒီနေ့ပြောလိုက်တာပါမြန်မာပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်မှုတွေဟာအောင်မြင်မှုရှိပဲအဲ့ဒီတွေနိုင်ငံတကာအနေနဲ့မဟာဗျူဟာကြက်ကြညှိနှိုင်းဆောင်ရွက်မှုတွေအရေးပေါ်လှုပ်ဆောင်ပြီးမြန်မာစစ်ကောင်စီကိုငွေကြေးလက်နက်နဲ့တရားဝင်မှုတွေရအောင်ထောက်ပံ့ကူညီတာတွေမလုပ်ဘဲဖြတ်တောက်ပစ်ဖို့လိုတယ်လို့လည်း Tom Andrews ကဆက်ပြောခဲ့ပါတယ်။ဒါအပြင် Tom Andrews ကဩစတြေးလျနိုင်ငံကိုဆယ်ရက်ကြာတွားရောက်ခဲ့ပြီးမြန်မာပဋိပက္ခနဲ့ပတ်သက်တဲ့ဒေသရင်းနဲ့နိုင်ငံတကာတိုင်းဝမ်အနေနဲ့ပို့ပြီးတော့ထိရောက်တဲ့အရေးပေါ်တုံ့ပြန်မှုတွေဆောင်ရွက်နိုင်ဖို့ဩစတြေးလျအနေနဲ့ဥဆောင်သင်ဖို့ဆော့တိုက်တွန်းခဲ့ပါသေးတယ်မြန်မာရဲ့ချင်းတွေဟာဆိုးတဲ့ဆိုးလာနေပြီးပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့သူတွေဟာသုံးသန်းကျော်အထိရှိလာနေပြီလို့သူကပြောခဲ့ပါသေးတယ်ခင်ဗျာ
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383နဲ့9383 5မီတာ 58 kHz 5885တို့ပြင်စနေတနေ့မှာ5မီတာ 190 kHz 1905ကနေပြောထုတ်လည်နေပါတယ်ရှင
်ဒီအမေရိကန်တန်ရဲ့ကြာတာပရိညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်လမ်းနိုင်ငံမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်ဟက်စ်ဘိုလာတပ်မှု2ဦးသေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်။ဒီတပ်မှု2ဦးကတော့အာမက်မူစတာဖာအယ်ဟက်အလီနဲ့မိုဟာမက်အလီဟမ်ဒမ်တို့ဖြစ်ပြီးတော့အစ္စရေးနိုင်ငံမြောက်ပိုင်းကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ရမှာပါဝင်ခဲ့ကြတဲ့သူတွေဖြစ်တယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်။တချိန်ထဲမှာပဲအစ္စရေးပိုင်နက်တဲကိုလေဗနွန်ကနေဒုံးကျည်40လောက်ပစ်လွတ်တိုက်ခိုက်တာခံခဲ့ရပြီးတချို့ကတော့အစ္စရေးလေတပ်ကကြားဖြတ်တိုက်ခိုက်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်။ဒီတော့တွင်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတယာဟူးနဲ့ဗုဒ္ဓနေ့ကဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးလေဗနွန်နဲ့ဂါဇာကစစ်သွေးကြွတွေကိုထိုးစစ်ဆင်နေတဲ့အစ္စရေးကိုအမေရိကန်ကအခိုင်အမာဆက်ပြီးတော့ထောက်ခံသွားမယ်အကြောင်းထက်လောင်းကတိပြုပါရယ်။မကြာခင်တုန်းကအစ္စရေးကိုအီရန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်မှာတုံ့ပြန်လိုက်တာလည်းဖြစ်ပါရယ်ရှင်။
ရှန်ကုန်ကဆက်ရနာရှင်ဆန့်ကျင်သူလူငယ်2ဦးကတော့အဖမ်းခံရရပါတယ်။ဆက်ရနာရှင်ဆန့်ကျင်လူလူလှရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့ចောင်းသားကောင်းဆောင်ကိုပိုင်ဖြိုးမင်းနဲ့တကုံတက်ကတူចောင်းသားဟောင်းကိုရှင်းဝေအောင်တို့မနေ့ကရန်ကုန်မှာအဖမ်းခံရရတာပါ။ကိုပိုင်ဖြိုးမင်းကိုရန်ကုန်အရှိချမ်းတာကီတမြို့နယ်တဲကသူ့အိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမနေ့ဗိုလ်ရုညကလာရောက်ရှာဖွေဖမ်းဆီးသွားခဲ့တာလို့အာနာရှင်ဆန့်ကျင်ရန်ကုန်အင်အားစုအဖွဲ့ကကိုနန်းလင်းကဗီဒီယိုကိုပြောပါတယ်။ဘဲကိုခေါ်သွားမှန်းဘယ်နေရာမှာရှိနေတာဆိုတာဘာမှမသိရသလိုသူ့ရဲ့လုံခြုံရေးနဲ့အသက်အရွယ်အတွက်အထူးစိုးရိမ်တယ်လို့လည်းကိုနန်းလင်းကပြောပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ကိုပိုင်ဖြိုးမင်းနဲ့အတူဒီမိုကရေစီလှုပ်ရှားသူကိုရှင်းဝေအောင်တို့မနေ့အောက်တိုဘာ9ရက်နေ့ကဖမ်းဆီးခဲ့ပြီးစစ်ကြောရေးစင်တာကိုပို့ခံရရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ။
ကဘာတဝါမှာအသက်18နှစ်အောက်အမျိုးသမီးနဲ့မိန်းကလေးငယ်8ယောက်မှ1ယောက်နှုန်းဟာလိမ်ပိုင်းဆိုင်ရာဒီကျူးလွန်ခံရတာဒါမှမဟုတ်အထမပြုချင်းခံရတာတွေကိုဆူဆူဝါးဝါးကြုံနေရတယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာရပ်ပုံငွေအဖွဲ့ UNICEF ကသတိပေးပြောဆိုလိုက်ပါတယ်။အသက်18နှစ်မပြည့်သေးတဲ့ main ကလေးငယ်တန်390ကျော်ရာဂိုင်နှုန်းအဖြစ်ကတော့8ယောက်မှ1ယောက်နှုန်းဟာတက်ငယ်မရင်းချင်းခံနေရတာအပါအဝင်ကိုထိလက်ရောက်ထိပါဆော့ကားတာကိုကြုံနေရတယ်လို့ UNICEF ကပြောပါတယ်။ကိုတိလက်ရောက်မဟုတ်ပဲစကလုံးနဲ့ဒါမှမဟုတ် online ကနေလိမ်ပိုင်းဆိုင်ရာအမျက်ထုတ်အကျန်းဖတ်တာတွေကတော့9ယောက်မှ1ယောက်နှုန်းနဲ့တန်း650အထိရှိတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ UNICEF ရဲ့နောက်ဆုံးလေ့လာစမ်းစစ်ချက်မှဖော်ပြထားပါတယ်လိမ်ပိုင်းဆိုင်ရာထိပါဆော့ကားခံရမှုတွေကိုမိန်းကလေးငယ်တွေကအဆိုးဆုံးကြုံကြရတဲ့အချိန်ထဲမှာယောက်ျားလေးတွေကြားမှာလည်းဒီလိုကြုံရတာတွေရှိတယ်ဆိုတာကို UNICEF အဖွဲ့ကထောက်ပြပါတယ်ကလေးဘွားမှာလိမ်မိုင်းဆိုင်ရာမဖွဲမရပြုခံရတဲ့ယောက်ျားလေးက17ယောက်မှ1ယောက်နှုန်းနဲ့ကဘာတဝမ်းတန်း240ကနေတန်း310အထိရှိတယ်လို့စင်ကာစာကဖော်ပြပါတယ်ဒီလိုဆိုရတဲ့လူခွေချိုးဖောက်မှုတွေအတိုင်းအတာကြဲကြဲပြက်ပြက်ဖြစ်နေပေမဲ့လို့လူတွေရဲ့အစွဲတွေကြောင့်အချက်လက်ရှာဖွေစုဆောင်းရမှာတော့အကန့်အသတ်တွေအများကြီးကြုံနေရတယ်လို့လည်း UNICEF ကပြောပါတယ်ရှင်
တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကိုယ်စားပြုခွင့်မရှိပါဘူးလို့ထိုင်ဝမ်သမ္မတကအမျိုးသားနေမှာပြောလိုက်ပါတယ်။ထိုင်ဝမ်သမ္မတလိုက်ချင်တဲကဒီနေ့မှာကျင်းပတဲ့ထိုင်ဝမ်မျိုးသားနေခန္ဓာမှာအခုလိုပြောလိုက်တာပါ
။民族自由在这块土地上成长茁壮。
ဒီနေ့မှာဒီမိုကရေစီနဲ့လွတ်လပ်ရေးကကြီးထွားခိုင်မာနေပါတယ်။တရုတ်ပြည်သူသမ္မတကထိုင်ဝမ်ကိုကိုယ်စားပြုခွင့်မရှိပါဘူး။လို့မေလတုန်းကယာလူတက်လာတဲ့ထိုင်ဝမ်သမ္မတလိုက်ချင်းတဲကပြောသွားခဲ့တာပါထိုင်ဝမ်ရဲ့အချုပ်အခြာအာဏာပေါ်မှာလွှမ်းခြုံလာတဲ့တရုတ်ရဲ့စီးရဲနဲ့နိုင်ငံရေးဖိအားတွေတိုးလာနေမှုကိုတံပြန်ဖို့သူ့ရဲ့မေကွန်းထဲမှာကတိပေးပြောဆိုသွားပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ဒီမိုကရေစီရဲ့အရေးပါကုန်ကိုလည်းအလေးထားပြောသွားပါတယ်ဒါ့အပြင်ထိုင်ဝမ်ရဲ့အချုပ်အခြာအာဏာတည်ထောင်ရေးအတွက်ဥရယာတီပြောင်းလဲမှုကမ္ဘာလုံးဆိုင်ရာကာယောဂါတွေအပါအဝင်နိုင်ငံတကာပြဿနာတွေကိုတရုတ်နဲ့အတူလက်တွဲလုပ်ကင်သွားဖို့လိုကြောင်းလည်းသူကပြောသွားခဲ့ပါတယ်ခင်ဗျ
Voice of America,
VOA. VOA American တဲ့ချက်တာရင်းရသတင်းတွေကိုမက်ခင်ဖြူထင်းနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်းပါးတွေပါပထမဆုံးကတော့မြမအရေးတရုတ်ထိရောက်အောင်ဝိုင်းကူဖို့အာဆီယံတောင်းဆိုလိုက်တာပါတရုတ်အနေနဲ့မြမအရေးထိရောက်ရောက်ကူညီဆောင်ရွက်ပေးဖို့အာဆီယံကောင်းဆောင်တွေကထိပ်သီးဝဲမှာတိုက်တွန်းခဲ့ကြပါတယ်ဂျပန်ကတော့မြန်မာပြည်အာဆီယံဘုံသဘောတူညီချက်5ရပ်ကိုဆက်ထောက်ခံပေမဲ့လူသားချင်းစာနာမှုအကူအညီထိရောက်မှုမရှိတာကိုထိပ်သီးဝဲမှာထောက်ပြခဲ့ပါတယ်။လူအမည်မဖော်လိုတဲ့အာဆီယံသံတမန်ဒုက္ခ VOA ကိုပြောပါတယ်။လောင်နိုင်ငံပြည်ချမ်းကနေသတင်းယူနေတဲ့မိုင်းချင်းနိုင်ပြောပြပေးပါဦးခင်ဗျာ။
မင်္ဂလာပါဒီကနေ့အာဆီယံထိပ်သီးဆွေးနွေးပွဲကတော့သူတို့တကယ်မဟာမိတ်နိုင်ငံတွေဖြစ်တဲ့တရုတ်တောင်ကိုရီးယားဂျပန်စတဲ့နိုင်ငံကြီးတွေနဲ့သူတို့အခုအာဆီယံခေါင်းဆောင်တွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဆိုတော့ဒီအထူးသဖြင့်ဆိုလို့ရှိရင်ဒီအာဆီယံခေါင်းဆောင်တွေနဲ့ဒီတရုတ်နဲ့ပေါ့နော်တရုတ်နဲ့ဆွေးနွေးတဲ့အခါမှာလည်းအထူးသဖြင့်ဒီသူတို့ရေပိုင်နဲ့အငင်းပွားနေတဲ့ South China ဒီ Sea ပေါ့လေတောင်တရုတ်ပင်လယ်အရေးကိုလည်းသူတို့ထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ကျမတို့သိရပါတယ်တရုတ်ဘက်ကတော့တရုတ်ရဲ့ဝန်ကြီးချုပ်တက်ရောက်လာတာကိုတွေ့ရပါတယ
်老挝政府对这次会议和我们的到来是做出的周到的安排
တရုတ်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့ဒီအဓိကတော့ပေါ့နော်တရုတ်ကဒီ free trade ပေါ့နော်လွတ်လပ်စွာကုန်သွယ်ခွင့်ကိစ္စကိုအာယုံဟိုထားဆွေးနွေးပေမဲ့တကယ်တမ်းဒီအာဆီယံနိုင်ငံတွေနဲ့ပဋိပက္ခဖြစ်နေတဲ့ဒီ South China Sea ပေါ့နော်ဒီတောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စကိုတော့ဖိလစ်ပိုင်ဘက်ကနေပြီးတော့ပြင်းပြင်းထန်ထန်လေးပေါ့နော်။ဆွေးနွေးသွားတယ်။သူတို့အဓိကကတော့ပေါ့နော်ဒီစီးပွားရေးတွေကိစ္စကိုပြောနေပေမဲ့ဒီနိုင်ငံရေးရအဆင်မပြေတော့ဒီစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာလည်းအခက်အခဲဖြစ်စေလိမ့်မယ်ဆိုပြီးတော့အဓိကကတော့ဒီဖိလစ်ပိုင်သမ္မတကဒီထိပ်သီးဆွေးနွေးပွဲမှာတရုတ်ဝန်ကြီးချုပ်ကိုထိတ်တိုက်သူတို့ဟိုတိုက်ရိုက်ပေါ့နော်။အဲ့လိုမျိုးဆွေးနွေးခဲ့တယ်လို့တော့အမည်မဖော်လိုတဲ့ဒီအရာရှိတအုပ်ကနေပြီးတော့ကျမတို့ VOA ကိုပြောပြပါရစေ။အာဆီယံခေါင်းဆောင်တွေနဲ့တရုတ်ဆွေးနွေးပွဲမှာနောက်ပြီးတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကဆက်ပြီးတော့စုပ်ကင်သွားမဲ့ဘုံသဘောတူညီချက်5ရပ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းရေပုံရပေါ့နော်ဆွေးနွေးတဲ့နေရာမှာတရုတ်ကလည်းသူတို့တောင်းဆိုကြရပေါ့အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာအရေးမှာထိတိရောက်နဲ့ပါဝင်ကူညီဖို့ဆိုပြီးတော့လေဒီတရုတ်ဝန်ကြီးချုပ်ကိုဒီအာဆီယံခေါင်းဆောင်တွေကဟိုပြောဆိုခဲ့ကြတယ်လို့လည်းအမည်မဖော်လိုတဲ့အရာရှိတဦးကပြောပါတယ်။အဲနောက်တစ်ချက်ကတော့ဒီဂျပန်နဲ့ဆွေးနွေးတဲ့နေရာမှာလေဒီဘုံသဘောတူညီချက်5ရပ်ပေါ့နော်မြန်မာနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီချက်5ရပ်ကိုလည်းအဲသူတို့ဆွေးနွေးပြကြတယ်ပေါ့လေဂျပန်ကတော့ဒီအာဆီယံရဲ့ပေါ့လေအဲဘုံသဘောတူညီချက်5ရပ်ကိုသူတို့ဆက်ပြီးတော့ထောက်ခံတယ်လို့ပြောတယ်တစ်ဖက်မှာလည်းလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေမှာလည်းသူတို့ဒီစိုးရိမ်တဲ့ကိစ္စတွေပေါ့နော်ဒါတွေကိုပို့ပြီးတော့အလေးပေးဆောင်ရွက်ဖို့ဆိုတဲ့အပိုင်းကိုလည်းဆွေးနွေးသွားတယ်ဆိုတာလည်းကျမတို့သိရတယ်ဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့အာဆီယံနိုင်ငံခေါင်းဆောင်နေထဲမှာဆိုလို့ရှိရင်ဆော့ဆော့ကကျမတို့တွေ့လိုက်တာကဘရူနိုင်းကဘရင်ကိုရိုင်းသူတို့တက်ရောက်တာတွေ့ရတယ်နောက်တစ်ခါဒီဖိလစ်ပိုင်ဆိုလို့ရှိရင်လည်းတမရဖိလစ်ပိုင်တမရကိုရိုင်းတက်ရောက်တယ်နောက်အင်ဒိုနီးရှားဝန်ကြီးချုပ်အစ်စ်ကိုရိုင်းလည်းတက်ရောက်လာတာတွေ့ရတယ်ထိုင်းဆိုလို့ရှိရင်လည်းဒီထိုင်းဝန်ကြီးချုပ်အစ်စ်အမျိုးသမီးကိုရိုင်းတက်ရောက်လာတယ်နောက်မလေးရှားဝန်ကြီးချုပ်လည်းတက်တယ်အဲ့တော့ဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေကပေါ့နော်ထိပ်ပိုင်းခေါင်းဆောင်တွေအတီးတီးတက်ရောက်လာတာကိုတွေ့ရပါတယ
် Well thank you very much Prime Minister and to
Your Majesty and Your Excellency.
အခုကျမတို့အခုတိုက်ရိုက်သတင်းပေးပို့နေတဲ့အချိန်မှာပဲဒီအာဆီယံခေါင်းဆောင်တွေနဲ့ Australia ဝန်ကြီးချုပ်အခုတိုက်ရိုက်ထိပ်သီးဆွေးနွေးပွဲတွေလုပ်နေတယ်ပြီးလို့ရှိရင်တော့ဥရောပသမဂ္ဂပြီးရင်ကနေဒါပြီးလို့ရှိရင်တော့ဒီအိန္ဒိယဝန်ကြီးချုပ်နဲ့တို့ဒီအာဆီယံထိပ်သီးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိတယ်မနေ့ပြန်မှာလည်းဒီအမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲရှိတယ်လို့အရှိအာရှထိပ်သီးဆွေးနွေးပွဲလည်းမနေ့ပြန်မှာပြုလုပ်မယ်အရှိအာရှဆိုတဲ့အတိုင်းပဲပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ဩစတြေးလျတို့အားလုံးပါဝင်ပြီးတော့သူတို့တွေဒီထိပ်သီးခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပါတယ်ကျမအင်ဂျင်နိုင်မှာ VN ကျန်းကနေပြီးတော့တိုက်ရိုက်သတင်းပေးပို့နေတာပါရှင
်မြမရေတရုတ်ထိရောက်အောင်ဝိုင်းကူဖို့အာဆီယံတောင်းဆိုလိုက်တာကိုမအင်ဂျင်နိုင်ပြောပြခဲ့တာပါအခုတော့စစ်တပ်ခတ်စစ်စိတ်ဘုံကျဲလာနေတဲ့ရှမ်းမြောက်မှာတိုက်စုံမှုရှိခဲ့တာပါရှမ်းပြည်နယ်မြောက်ပိုင်းတိန်တီနဲ့တီဘောမြို့တွေကိုအခုရက်ပိုင်းစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေခက်စိတ်စိတ်လှုပ်လာနေပါတယ်။ညီနောင်မမိတပ်တွေသိမ်းပိုက်ထားတဲ့မြို့တွေကိုအခုလိုဘုံကျဲတိုက်ခတ်နေတာကြောင့်ဒေသခံပြည်သူတွေသေဆုံးဒဏ်ရာရခဲ့တာမှာတီဘောမြို့မှာတော့တီလရှင်တပါးသေဆုံးသွားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။ MMDA ကိုကန့်တပ်တွေရှမ်းပြည်နယ်မြောက်ပိုင်းတိန်တီမြို့ကိုအခု2024ခုနှစ်စံပိုင်းကတင်းယူခဲ့ပြီးနောက်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေ၅ကြိမ်နဲ့မနေ့လုပ်ခဲ့တာမှာဒီနေ့အောက်တိုဘာ10ရက်မနေ့အစောပိုင်းကတော့တိန်းနီမြို့ရဲကရွာတွေကဘုံကျဲခံရပါတယ်လူအများအိမ်တွေချိန်မနေ့7နာရီလောက်မှာဘုံကျဲခံရတာကိုတိန်းနီဒေသခံတူဦးက VOA ကိုခုလိုပြောပြပါတယ
်ဘာလို့ကျဲအောင်စုမချဲရမှာဖြစ်တာလဲမချဲရပါမြို့နဲ့နမိုင်ခွဲတော့ဝေးတယ်လို့ဒီမနေ့7နာရီခွဲလို့ပြောတယ်ထိခိုက်လာတော့အိမ်တိမ်ထိရရဲ့ပြီးတော့လူတော့မထိဘူးလို့လည်းပြောတယ်တချို့ကဟို9ယောက်ထိတယ်လည်းလို့လည်းပြောနေ
ဒေတာတွင်းသတင်းမီဒီယာတွေမှာလည်းလူ9ယောက်ထိခိုက်တယ်လို့ဖော်ပြကြပါတယ် MMDA တိမ့်ပိုက်ထားပြီးနောက်ဒီနေ့ဇူလိုင်လ17ရက်နေ့ကနေ18ရက်အတွင်းမှာတိမ့်နီမျိုးကိုလေကြောင်းကနေတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့ပါတယ်18ရက်နေ့တိုက်ခိုက်မှုတုန်းကတိမ့်နီမျိုးမှာဈေးမှာဘုံကျရောက်ပောက်ကွဲခဲ့တာကြောင့်ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD စီယုံရင်းမှုတူအပါအဝင်အရတား၈ယောက်သေဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိန်းနီမျိုးနဲ့ကပ်နေတဲ့တီဘောမျိုးပေါ်ကိုလည်းစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ TNLA တန်းတက်တွေတိမ့်ပိုက်ထိချုပ်ထားတဲ့တီဘောမျိုးကိုအောက်တိုဘာ9ရက်ဗုဒ္ဓနေ့ကလေကြောင်းကနေဘုံဆက်လုံးတဲ့မနယ်ကျဲချခဲ့တဲ့အတွေ့တီလရှင်တပါးကွယ်လွန်သွားတယ်လို့ TNLA ပြန်ကြားရေးတာဝန်ခံလွေးရီဦးက VOA ကိုပြောပါတယ
်။မနေ့ကဒီ9ရက်နေ့ညနေ3နာရီလောက်ရုပ်ရှင်ပါပေါ့နော်။ဒီကောင်စီကဒီဝိုင်တွဲနဲ့လာရောက်ပြတော်မှုကျဲတိုက်ခိုက်တယ်။အမှပုံမှန်လုံးက30ကျော်ထက်တော့ရှိတယ်ပေါ့လေနော်။အဲဒီတိုက်ခိုက်မှုကအရသာမနဦးကထိခိုက်တယ်များရတယ်။အမှဒီလရှိတပါကတော့ပြန်ပြီးသွားပြီ။နောက်ပြီးတော့မှဒေတာခံတဲ့နေလို့ဒီ2ပိုင်း PC တွေလည်းထိခိုက်ပျက်စီးသွားတာမျိုးတွေလည်းရှိပါသေးတယ်
။အော်တိုဘာ၈ရက်အင်္ဂါနေ့ကလည်းတီဘောမျိုးအပေါ်ဘုံအလုံး50လောက်ကျဲချခဲ့တဲ့အကြောင်းလည်းခုလိုဆက်ပြောပါတယ
်။၈ရက်နေ့တုန်းကည10နာရီပေါ့နော်။အဲ့ချိန်မှလည်းစစ်ကောင်စစ်တပ်လေးရင်းနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တယ်။အဲ့မှာဘုံအလုံးက50ကျော်ကျော်ရှိတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အရတားတွေရဲ့ဒေတာတွေပျက်စီးသွားတယ်လို့တော့ထိခိုက်မှုရှိတယ်
တီဘောမျိုးရဲ့အရှိတောင်ပိုင်းလောက်မှာရှိတဲ့မိုင်းရံမျိုးကနေ18မိုင်လောက်အကွာမှာရှိတဲ့တကြားဆက်ကိုလည်းမနေ့အောက်တိုဘာ9ရက်ကစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့အလုံသမား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့ပါတယ်။ MMDA ကိုကန့်တပ်တွေတင်ထားတဲ့လာရှိုးမျိုးကိုစစ်တပ်ကပြန်လည်ထိုးစစ်ဆင်ဖို့မိုင်းရံမှာအင်အားစုစစ်ပြင်နေရဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့လာရှိုးမျိုးဘော်ကလည်းရချားဆိုတယ်လို့ဘုံကျဲတိုက်ခိုက်တာတွေရှိနေတာပါ။စစ်တပ်နဲ့တိုက်ခိုက်နေတဲ့လက်နက်ကင်တပ်တွေတင်းယူထားတဲ့နေရာတွေအပေါ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ပုံကျဲနေတဲ့အတွက်ဒေသခံအရပ်သားတွေတေဆုံထိခိုက်နေတဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်စစ်ကောင်စီကိုလေရင်စီတွေမယောင်းဖို့လဲလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီကတော့ပုံကျဲတိုက်ခိုက်နေတာဟာပြစ်မှတ်ကိုအသေးချာချိန်ပြီးတိုက်ခိုက်တာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့က VOA မြန်မာပိုင်းကိုပြောကြားထားပါတယ
်တချို့သောသူတို့ဝင်ရောက်နေရာယူထားတဲ့ဓာရှိုးတို့မိုးကုတ်တို့လိုတီဘောဒီလိုနေရာမျိုးတွေမှာပြည်သူလူထုကိုဖိနဲ့နှိပ်စက်နေတာလေနင်ထုတ်တာတွေရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့ဒီကြောင်းတိုက်ခိုက်တဲ့နေရာမှာရေပြင်သတင်းကောအခြားသတင်းတွေကိုတိကျမှုရှိမှလားတိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါတောင်းကြမှုနိုင်ငံရေးစစ်ပွဲမှာပြည်သူအသက်အဝင်စီးစိမ်နိုင်ငံတော်အချုပ်အခြာအာဏာကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေပဲဖြစ်တယ
်။ဩဂုတ်လ26ရက်ကနေအောက်တိုဘာ6ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင့်မဲနောင်ချိုလာရှိုးနဲ့မိုင်းရင်စားတဲ့မြို့တွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရတား55ဦးသေဆုံးပြီး139ဦးဒဏ်ရာရရှိခဲ့ကြောင်းရှမ်းလူအခွင့်အရေးမှန်တိုင်းအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စာတင်ကြောင်းဖျားစီသည်ဟိုတယ်နဲ့တက္ကသိုလ်အပါအဝင်အဆောက်အဦ450ကျော်ပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။
စစ်တပ်ခက်ခဲခဲကဆိတ်ဆိတ်ပုံကျဲခဲ့တဲ့ရှမ်းမြောင်မှာတိုက်စုံမှုရှိခဲ့တာကိုစံကြောပြပြခဲ့တာပါအခုတော့ရန်ကုန်ကဆေးရနာရှင်စံကျင်သူလူငယ်နှုတ်လေးအဖမ်းခံရတာပါဆေးရနာရှင်စံကျင်လူနေတဲ့ရန်ကုန်အင်အားစုအေဂျီအေဝိုင်ဦးဆောင်သူကိုပိုင်ဖြိုးမင်းခေါ်တည်နေတဲ့လူငယ်တကြလို့ရှာသူကိုရှင်းဝေအောင်တို့ဗိုလ်ရုံးနေကတရားစီအဖမ်းခံခဲ့ရပါတယ်ကိုရှင်းဝေအောင်ကိုဖမ်း ခင်ဗျာ
ကောင်စင်းနှုတ်ချစည်ရည်နဲ့ဆင်မူရန်ဥပဒေအလိုမရှိကြောင်းရန်ကုန်မြို့မှာစက်တင်ဘာ19ရက်တုန်းကလမ်းပေါ်ထွက်ဆန္ဒပြမှုမှာပါဝင်ခဲ့ကြတဲ့ဆရာနာရှင်စန်းကျင်ရေးရန်ကုန်အင်အားစုဦးဆောင်သူတယောက်ဖြစ်တဲ့ကိုပိုင်ဖြိုးမင်းဗုဒ္ဓနေညာရုံကဖမ်းဆီးခံခဲ့ရပါတယ်။သူ့ရဲ့နေအိမ်မှာအစင်းစစ်တဲ့ဆိုပြီးတော့ဝင်ရောက်ဖမ်းဆီးသွားတာဖြစ်ပါတယ်။ဗုဒ္ဓနေညာရုံကနောက်ထပ်ဖမ်းဆီးခံရသူတယောက်ကတော့ဒဂုံတက္ကသိုလ်ကျောင်းသားဟောင်းတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကိုရှေးဝေအောင်ဖြစ်ပါတယ်။သူနဲ့အတူသူ့ရဲ့မိသားစုဝင်၃ယောက်ကိုလည်းအာဏာပိုင်တွေကဖမ်းသွားတယ်လို့နှိစက်တဲ့တက်ကြွလှုပ်ရှားသူတယောက်ကပြောပြပါတယ
်။ကိုရှင်းဝေအောင်ကမနေ့ကအောက်တိုဘာ9ရက်နေ့ညမှာပေါ့လေနော်။ဒါသူ့ရဲ့မိတ်ဆွေတယောက်နဲ့ဒီဖုန်းပြောနေတဲ့အချိန်မှာပဲဒါအဲစင်းစစ်တယ်ဆိုတဲ့ဟာမျိုးပေါ့လေနော်။အဲ့ဟာမျိုးကိုပြောပြီးတော့သူ့ရဲ့မိတ်ဆွေဖုန်းချသွားတယ်။အဲ့အချိန်တည်းကနေစပြီးတော့ကိုရှင်းဝေအောင်နဲ့အဆက်အသွယ်မရတော့တာပေါ့လေနော်။ဆိုတော့ဖမ်းခံရတဲ့အချိန်မှာဆိုလို့ရှိရင်ပေါ့လေကိုရှင်းဝင်အောင်ပါဝင်မိသားစုဝင်၃ယောက်ပေါ့ပါသွားတဲ့မိသားစုကသူ့ရဲ့ကိုရှင်းဝင်အောင်ရဲ့အဖေရဲ့အမေရဲ့အမရဲ့ပေါ့လေနော်ဒီထဲမှာဆိုလို့ရှိရင်အမျိုးသမီးတွေလည်းပါတယ်ပြီးတော့အသက်ကြီးရဲ့လူကြီးတွေလည်းပါတယ်ပေါ့လေနော်ဆိုတော့ဖမ်းဆီးခံရပြီးရဲ့နောက်မှာဆိုရင်ဒါစစ်ကြောကြီးလုပ်မယ်ပေါ့စစ်ကြောကြီးလုပ်တဲ့အခါမှာဒီသူတို့ရဲ့မြင်ပန်းနှိပ်ဆက်ပြီးတော့စစ်စေးမင်းမြတ်မှုတွေကြောင့်ဒီကိုရှင်းဝင်အောင်ပါဝင်နောက်ထပ်သူ့ရဲ့မိသားစုဝင်၃ယောက်စလုံးရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးတော့ကျမတို့အထူးပဲစိုးရင်ရလျက်ရှိရပေါ့နော်
ဆရာနာသိမ့်မှုကိုစန့်ကျင်တဲ့အကြောင်းပြချက်နဲ့ဖမ်းဆီးခံရတဲ့ကိုရှင်းဝေအောင်နဲ့မိသားစုဝင်တွေကိုအခုချိန်ထိဘယ်မှာထိန်းသိမ်းထားတယ်လဲမသိရသေးပါဘူး။အခုလိုမျိုးဖမ်းဆီးခံရသူတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်နှိပ်စက်ညှဉ်းပန်းတာတွေကြောင့်ကိုရှင်းဝေအောင်တို့မိသားစုအတွက်တက်ကြွလှုပ်ရှားသူတွေစိတ်ပူနေကြပါတယ်။စက်တင်ဘာ19ရက်ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသူတချို့ဖြစ်တဲ့လူငယ်သပိတ်ကော်မတီကကိုအောင်မင်းခိုင်ခေါ်မဲကြီးနဲ့မမမြင့်စုတက္ကသကျောင်းသားဟောင်းများအင်အားစုတွဲဖက်တီထောင်သူကိုဇော်လင်းထွတ်ခေါ်ဖိုးသားနိုင်ငံရေးအကျဉ်းသူဟောင်းမက်နေဤခိုင်တို့ဟာလည်းစက်တင်ဘာ22ရက်နေ့တုန်းကဖမ်းဆီးခံခဲ့ရပါတယ်။သူတို့၄ယောက်လုံးစစ်ကြောရေးမှပြင်းပြင်းထန်ထန်နှိပ်စက်ခံရလို့ကျမ်းမာရေးထိခိုက်နေတယ်ဆိုတာကိုဆရာနာရှင်စန့်ကျင်ရဲ့ရန်ကုန်အင်အားစုခေါင်းဆောင်ကိုနန်းလင်းကစုံစမ်းသိထားတယ်လို့ပြောပြပါတယ်
။ဖိုးသားတို့၄ယောက်လုံးကိုဒီပုံမှန်ငါးငါးနဲ့တရားစွဲထားတယ်ဆိုတာမျိုးတော့ကျွန်တော်ကြားရတယ်။ထို့သောဟိုဘယ်တရားရုံးမှာလဲဘယ်လိုလဲဆိုတော့ဒါကျွန်တော်တို့အခုဒီပြုလို့မရသေးတဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကြောကြီးတော့စစ်ကြောကြီးမှာတော့မရှိတော့ဘူး။တခြားတနေရာပို့ထားပြီလို့ပြောတယ်။ဒါဘယ်နေရာလဲဆိုတော့ကျွန်တော်တို့အခုဒီပြုလို့မရဘူး။တခြားတကူကတော့စစ်ကြောကြီးမှာအင်ပလန်ပြင်းထန်တဲ့စစ်ကြောနှိမ့်ဆက်မှုတွေကြုံရတယ်။သူတို့ဒါပြောရမယ်ဆိုရင်ဟိုနောက်ဆက်တွဲပေါ့လေ။ဒါထပ်ပြီးတော့မှဖမ်းဆိုင်ရှိနိုင်မှုတွေကျွန်တော်တို့ရဲဘော်တွေကိုပြင်းပြင်းထန်ထန်နှိမ့်ဆက်မှုတွေစစ်ကြောမှုတွေနဲ့ကြုံရတဲ့အတွက်ကြောင့်ကျွန်တော်တို့ရဲဘော်တွေမှာအကျမ်းမာရေးထိခိုက်နေရဲဆိုတဲ့အခြေအနေတွေတော့ကျွန်တော်တို့ရပါတယ်ဗျ။
စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုပါဖိတ်ခေါ်ပြီးတော့ဆွေးနွေးမှုလုပ်ဖို့ကမ်းလှမ်းနေပေမဲ့လက်တွေမှာတော့ဆန္ဒပြသူတွေကိုဖမ်းဆီးနေတယ်လို့ကိုနန်းလင်းကပြောပါတယ်
ပြောရရင်တော့ဗျာဒါမတရားဖမ်းဆီးခံရတာမတရားနေနေဒါဝင်ရောက်စီးနှင်ခံရတာပဲကိုပိုင်ဖြိုးမင်းတို့အပါအဝင်ဒါလူငယ်တွေတပိတ်ရဲဘော်တွေဟာကျွန်တော်တို့ဒါတိုင်းပြည်မှာတကယ့်ကိုစိတ်တုံးနေတဲ့လူ့ခွင့်နဲ့ဒီမိုကရေစီအတွက်ကိုဒီလမ်းမထက်ကနေတော့ဒါဖြစ်ကျွေးပြီးတော့မှဒူကြီးတန်နေဖြစ်ကျွေးပြီးတော့မှတောင်းဆိုတိုက်ပွဲဝင်နေကြတာဖြစ်တယ်ဒါလက်လက်ဆိုလို့အတူတချောင်းတော့မကင်ဘဲနဲ့နိုင်ငံရေးလှုပ်ရှားမှုတွေနဲ့လူလူနဲ့အတူလူလူတိုက်ပွဲနဲ့လူလူရှာမှုတွေကိုပုံပေါ်စည်းရုံးနေကြတာဖြစ်တယ်ဆိုတော့စစ်ကောင်စီကဗဇက်ကနေတာနိုင်ငံကြီးနီလန်းတို့ရွေးကောက်ပွဲတို့တပေါက်ပွားတကြောကြောပြောနေပေမဲ့တကယ်တမ်းပြည်ရင်းမှာကြတော့ပြည်သူတွေရဲ့အခွင့်အရေးနိုင်ငံသားတွေရဲ့အခွင့်အရေးအားလုံးကပြိနေခံရတယ်ဒါအပြင်ကနိုင်ငံကြီးလှုပ်ရှားမှုတွေဆိုရင်လည်းပဲပြင်းပြင်းထန်ထန်ချိန်မုံနေပြိနေတယ်ဆိုတဲ့အနေအထားလေးနောက်ကျော်လည်းလုပ်ခဲ့တယ်အခုလည်းလုပ်နေတယ
်2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဆရာနာသိမ်းမှုကိုစန့်ကျင်လို့ဖမ်းဆီးခံရသူစုစုပေါင်း 28,000 နီးပါးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်လက်လန်းပြည်တော်ပြုစုထားတဲ့စည်ရင်းအရေးအတွက်ဖြစ်တာမို့လက်တွေမှာဒီထက်များနိုင်တယ်လို့လည်း AAPP ကပြောထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့စည်ရင်းတွေဟာချဲ့ကားထားတယ်လို့ပြောလို့ရှိပါတယ်လူငယ်လှုပ်ရှားသူတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းဖို့ VOA ကစူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
်ရန်ကုန်ကဆက်ရနာရှင်ဆက်ညင်သူလူငယ်တွေကိုအဖမ်းခံခဲ့ရတာမဆုမြတ်မှုပြောပြခဲ့တာပါအခုတော့အမေရိကန်ကဖလော်ရီဒါမှာအင်အားပြင်းဟာရီကိန်းမီလ်တန်တိုက်ခိုက်မှုပါအ American ရှေ့တောင်ပိုင်းက Florida ပြည်နယ်တဲ့ကို Artin Hurricane Milton ဗိုလ်ဒူးနေညတွေကဝင်တိုက်နေပြီးလေဆင်နှမောင်းလဲနေရာတော်များများထပ်ဝင်တိုက်နေပါလေ။ဒီလေပြင်းတွေတိုက်ပြီးမိုးသည်းထန်တဲ့အပြင်လူထိခိုက်သေဆုံးမှုတွေရှိနေတယ်လို့လူသန်းတဲ့ခြေလျက်စင်ပြီးလဲပြက်နေပါရယ်။ဒီဟာကအဆိုးဆုံးထိခိုက်ပျက်စီးနိုင်တဲ့မုန်တိုင်းလို့လဲတာဝန်ရှိသူတွေသတိပေးနေပါရယ်။မုန်တိုင်းကယ်ဆယ်ရေးနဲ့ပတ်သက်ပြီးနိုင်ငံရေးရသတင်းမှားတွေမဖြန့်ဖို့လဲအစိုးရကသတိပေးနေပါရယ်။ဖီယူသတင်းတော်အန်နစာပါဝါနဲ့ရစ်ချတ်ဂရင်းတို့သတင်းပေးပို့ချက်တွေနဲ့အတူဦးသိန်းထိုင်ဦးပြောပြပေးပါဦးခင်ဗျာ
အမေရိကန်ပြည်ထောင်စုမှာကမ္ဘာရွေးကောက်ပွဲကျင်းပဖို့တလတော်မလိုတော့တဲ့အချိန်မှာမုန်တိုင်းတိုက်ခတ်တာဖြစ်တဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဖက်ဒရယ်အစိုးရဘက်မှဝေဖန်ချက်တချို့လည်းထွက်ပေါ်နေပါတယ်ဒါကြောင့်လည်းဒီကိစ္စကနိုင်ငံရေးအရာပြောဆိုကြတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်ဘာဖြစ်ဖြစ်ဖလော်ရီဒါဒေသခံတွေကတော့ဗိုလ်ဒူးနဲ့ညကလေးကပြည်နယ်ကုန်းတွင်းပိုင်းနေရာချုပ်ကိုဝင်လာတဲ့မယ်တန်မုန်တိုင်းဇံကိုချက်ချင်းခံနေကြပါတယ
်။ online တော့ကျွန်တော်တို့တန်ပိုင်းအော့ဘက်ချမ်းပေါ့တန်ပိုင်းမျိုးတောင်ဘက်ချမ်းကဆာစူပါဘက်ကိုဝင်နေဘိုင်တရား20နဲ့ဒါစလိုင်းကွဲတော့မှဆောက်ဝင်တော့ပေါ့။ဒါမှမဟုတ်ကျွန်တော်တို့တီလောက်ကဘယ်တိုင်းမဝင်ရင်တော့ကျွန်တော်တီးစာပဲကျွန်တော်ဟိုဟာ listen among ဟာဒီစမောင်းနေရာနဲ့ဖြစ်တဲ့တရား TV သတင်းမှာဆို128ခုလောက်ဖြစ်တဲ့ဒီစမောင်းလေးပြီးတော့အခုတော့ရေတက်နေတာပေါ့ဒီကြီးတယ်ကျွန်တော်တို့ဒီအဆာရာဆိုတာမှကြီးတယ်စိတ်ပြီးမှလည်းကြီးတယ်နောက်တန်ပါတောင်ဘက်ဆက်မှလည်းကြီးတယ်ဘောဆယ်ရေဒီကြီးတယ်ပြီးပြတယ
်ဗိုလ်ဒူးနဲ့ညနဲ့ဂျာသာရင်းနေမနေ့ပိုင်းမုံတိုင်းကုန်းတွင်းကိုဝင်လာပြီဆိုတာနဲ့ဖလော်ရီဒါပြည်နယ်တောင်ပိုင်းဆာရာဆိုတာမြို့ထဲမှာထိခိုက်ပျက်စီးမှုတွေလည်းကြုံနေရပါလေဆာရာဆိုတာမြို့ထဲမှာမုန်တိုင်းကတနအီဝမိုင်130နီးပါးနဲ့တိုက်ခတ်နေပါလေမေဂျာလိဂ်ဘေ့စ်ဘောပြိုင်ပွဲတွေကြီးကြပ်ကျင်းပလေရှိတဲ့ထရော်ဖီကန်နာအားကစားရုံအမိုးတွေလေပြင်းကြောင့်လမ်းကျပျက်စီးသွားပါလေလေနဲ့အတူမိုးတွေပြင်းပြင်းထန်ထန်ရွာပြေးပင်လယ်ကွေ့မြေနှင်းတဲ့နေရာတွေမှာရေလွှမ်းမိုးတာတွေလည်းကြုံနေရပါလေလေပြင်းတိုက်ခတ်ပြီးလမ်းကြီးနိုင်တယ်လို့ဆိုင်ရာ7ဘီကနေ15ဘီလောက်အထိညှင့်နိုင်နေဆိုပြီးခမန်ထားကြတာပါတမ်ပါစိန့်ပီတာစဘတ်ဆာရာဆိုတာနဲ့ဖို့မီရာမြို့တွေအားလုံးတော်တော်များများကြီးလွန်မို့တာဒီပြင်းကြောင့်ထိခိုက်ပျက်စီးတာတွေခံရနိုင်နေဆိုပြီးသတိပေးထားကြပါတယ်ဟာရီကိန်းမီလ်တန်နဲ့အတူမနေ့က 4PS မြို့အနီးမှာလေဆင်နှာမောင်းတိုက်ခတ်ခဲ့တဲ့အတွက်ထိခိုက်ပျက်စီးတာတွေလူသေဆုံးတာတွေရှိတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ထိခိုက်သေဆုံးမှုနဲ့ပျက်စီးမှုအတိအကျသတင်းတွေကိုတော့လက်တော်အတိအကျမရသေးပါဘူးဟာရီကိန်းနဲ့အတူအမေရိကန်ကမ်းရိုးတန်းတစ်လျှောက်မှာလေဆင်နှာမောင်းတွေတိုက်ခတ်ပြီးမိုးလေတက်တက်ထန်ထန်ရွာသွန်းနေပါတယ်ဖလော်ရီဒါအုပ်ချုပ်ရေးမှူးရွန်ဒီစန်တစ်ကတော့မနေ့ကမနေ့ပိုင်းအထိလူတွေကိုဘေးကင်းရာတွေပြောင်းဖို့အချိန်ရသေးတဲ့အကြောင်းသတိပေးပြောနေခဲ့တာပါ
Still have time to evacuate
ဒေသခံတွေလည်းအရေးကြီးတဲ့မရှိမဖြစ်ပစ္စည်းတွေအိမ်မွေးတိတ်ဆိတ်နေတဲ့အတူပေးလို့ရအောင်ပြောင်းကြပါ
Of course I would not leave without them. No way.
သူတို့ကိုကျွန်တော်ဘလို့မှမထားခဲ့ဘူး။ထားခဲ့စရာအကြောင်းလုံးဝမရှိဘူး
။ကုညီကယ်ဆယ်ရေးအတွက်ပြင်ဆင်နေတဲ့ဒီချိန်ထဲမှာပဲလူတွေကိုမဖြစ်မနေဘေးကင်းရပြောင်းကြဖို့တာဝန်ရှိသူတွေကလည်းဆက်မပြတ်စော်နေပါတယ်
။ Don't stay home.
ကျွန်မတို့ပြောချင်တာကတော့မဖြစ်မနေဘေးကင်းရကိုပြောင်းရမယ့်ဇုံတွေမှာနေနေတဲ့သူတွေထွက်ကြပါ။အိမ်တွေမှာမနေကြပါနဲ့
။အမေရိကန်သမ္မတရွေးကောက်ပွဲမချင်းပါခင်တလတော်မကြံတော့တဲ့အချိန်မုန်တိုင်းတက်ခတ်တာဖြစ်ပြီးဖက်ဒရယ်အစိုးရကမုန်တိုင်းပေးကယ်ဆယ်ရေးရန်ပုံငွေတွေကိုအလွဲသုံးစားလုပ်နေတဲ့ဆိုတော့သတင်းမားတွေနဲ့ဆွဆွဲချက်တွေလည်းထွက်နေတဲ့အကြောင်းအမေရိကန်အစိုးရရာရှိတွေကသတိပေးပါတယ်။တပ်ပလက်ဂျိုးဘိုင်ဒန်ကဒီကိစ္စကို
ခုခံလို့ဖြေရှင်းပါတယ်။ Assertions have been made that property is being confiscated.
ထိုးနဲ့တိုက်ခိုက်နေတာတွေကိုသမ္မတဟောင်းဒေါ်နယ်ထရန့်ကဥဆောင်ပြီးလုပ်နေတာပါ။မုန်တိုင်းထိသွားတဲ့အိုးအိမ်တွေအသိခံရမယ်ဆိုပြီးကောလာဟာလာရီနဲ့ဆွဆွဲပြောဆိုနေတာပါဒါလုံးဝမဟုတ်ပါဘူးမုန်တိုင်းနဲ့ခံရတဲ့သူတွေကိုဒေါ်လာ850ပဲထောက်ပံ့ကြေးရမယ်ပိုရမှာမဟုတ်ဘူးလို့လည်းပြောနေပါတယ်ဒါလည်းလုံးဝမဟုတ်ပါဘူးမုန်တိုင်းကယ်ဆယ်ရေးအတွက်လိုအပ်တဲ့ငွေတွေကိုရွှေပြောင်းဝင်ရောက်လာသူတွေအတွက်ပြောင်းသုံးလိုက်ပြီလို့လည်းပြောနေပါတယ်ဘာရီရှောက်ပြောနေတာလဲရက်တန်းကရက်တင်ပါပြီဒါဟာအင်မတန်ဒေါသထွက်စရာကိစ္စပါလုံးဝမဟုတ်တလို့ယုတ်တိလည်းမရှိပါဘူး
မုန်တိုင်းလမ်းကြောင်းကြားဖလော်ရီဒါပြည်နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကဘေးလွတ်ရာကိုရှောင်ကြားတဲ့ကားတန်းတွေနဲ့ပြည်နေခဲ့ပါတယ်။မုန်တိုင်းရဲ့ပြင်းအားအရှိန်ကိုကြည့်ပြီးအပြည့်အစည်းတွေကြီးကြီးမားမားရှိနိုင်တဲ့အကြောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးနိုင်တယ်လို့တာရှည်မီးပြတ်မဲ့အန္တရာယ်လည်းရှိတယ်ဆိုပြီးသတိပေးထားပါတယ်။မကြာသေးခင်ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းဟယ်လင်တန်ကြောင့်ဖလော်ရီဒါမှာလူပေါင်း230လောက်သေဆုံးခဲ့ပါတယ်။ အခုဒီချိန်မှာအဆိုးအဝါဆုံးဖြစ်နိုင်ခြင်းမုန်တိုင်းတန်ကြားထိခိုက်ပျက်စီးမှုတွေနည်းနည်းများနေအောင်တာဝန်ရှိသူတွေအထက်နိုင်ဆုံးကြိုးစားနေကြပါတယ်ခင်ဗျာ
ဖလော်ရီဒါကဟာရီကိန်းပြင်းထန်မှုဥသိမ်းထိုင်မှုပြတ်ပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့မချာခင်ဥရောပရဲ့မြန်မာရေးသုံးသက်ချက်နောက်ကျန်းမာရေးနဲ့တိုင်းသတင်းလွှာပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်ပါရှင်
မင်္ဂလာညချမ်းပါသောရှင်များခင်ဗျာ VOA American တန်ကနေအောက်တိုဘာလ10ရက်ချက်သာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေ line to meter 3252တို့ကနေည10နာရီထိဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်တဲ့ချိန်တွင်ဆက်ပြီးတော့တရက်နားဆင်ကြည့်ရှုနိုင်ပါသေးတယ်အခုဒုတိယပိုင်းနိုင်ငံရေးဝက်မှာတော့ကြာသာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမိုင်ကဏ္ဍနောက်တိုင်းဒေတာသတင်းတော့တည်းတိုင်းဒေတာကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့တရုတ်ပြည်ရဲ့အစင်လာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်ပြည်နယ်ချင်းချင်းစစ်တိုက်တဲ့ခေတ်ကပေါက်ဖွာလာတဲ့တရုတ်ပြည်မှာစစ်မှုရေးရာအစင်လာကကြီးမားပါတယ်သမိုင်းအစဉ်လာအတွေးခေါ်ယူဆတွေဟာမျက်မှောက်ခင်မှာတနည်းသူမဟုတ်နောက်တနည်းနဲ့ပြန်လဲပေါ်ထွက်လာတဲ့ပုံကိုဥအောင်ခင်ကသုံးသက်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လွန်ခဲ့တဲ့စက်တင်ဘာလ14ရက်နေ့ကကြေညာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံပြောခွင့်ရပုဂ္ဂိုလ်ရဲ့သဘောထားထုတ်ပြန်ခြင်းမှာမြန်မာပြည်နယ်ရေးမှာတရုတ်အစိုးရဆွတ်ပက်တယ်ဆိုတဲ့ပြစ်တင်မှုကိုရင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာပြည်မှာအပြစ်ခရစဲဖို့အတွက်တရုတ်အစိုးရကအပြုသဘောနဲ့ပါဝင်ဖို့ဆန္ဒရှိတယ်လို့ဆိုပါတယ်။ပြည်သူငြိမ်းချမ်းရေးလမ်းစဉ်ကိုထောက်ခံပြီးပြည်သူတိုက်ခိုက်နေတဲ့စစ်ပွဲကိုတော့ဆန့်ကျင်ပါတယ်တဲ့။ထုတ်ပြန်ချက်တစ်ခုထဲမှာဆန့်ကျင်ပဲအယူအဆတွေပေါ်ပြတာတရုတ်ရဲ့အစဉ်အလာပရိယေလူဖြစ်နေပုံရပါလေအခုလိုအမျိုးမျိုးပြောဆိုဆက်ဆံပြီးလိုချင်တာကိုရအောင်ယူတာတရုတ်ရဲ့ပရိယေပါပထမဆုံးတော့တရုတ်အင်ပါယာကိုလွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်မှာချင်းဧကရိကတည်ထောင်ပါလေအဲ့ဒီမတန်မီကတရုတ်ပြည်နယ်ခုနှစ်နေဟာအမြင်နှမ်းလူလူစစ်ဖြစ်နေပါလေအဲ့ဒီခေတ်ကပေါ်ထွက်ခဲ့တဲ့သဘောတရားရေးဆရာတွေထဲမှာစစ်ပညာကျမ်းပြုစုတဲ့ဆွန်စုလည်းပါဝင်ပါလေဆွန်စုရဲ့ကျမ်းကိုဘာသာပေါင်း16မျိုးနဲ့ပြန်ဆိုထားပါတယ်။မူရင်းတရုတ်ဘာသာကိုတရုတ်ပညာရှင်ဦးစံလှိုင်ကမြန်မာဘာသာပြန်ဆိုပြီး2006မှာပုံနှိပ်ထုတ်ဝေထားပါတယ်။ပြည်တွင်းရေးမှာမဆွတ်ဖက်ဖို့ပြောပြီးတရုတ်ကဆွတ်ဖက်နေတာယာစုနှစ်တွေချီးနေပါပြီ။စီစီအရဲ့အခြေခံဟာပရိယေလည်စားမှုဖြစ်တယ်လို့စွန်စုရဲ့စစ်ပညာကျမ်းအခန်း1မှာဖော်ပြထားပါတယ်စစ်ပင်စင်နာကိုရန်သူမသိအောင်လည်စားရမယ်လို့ဆိုပါတယ်ဝေးနေတဲ့ကိစ္စကိုရွေသလိုဟန်ပြပြီးနီးတဲ့ဟာတွေကိုယူနိုင်ဖို့လည်စားရမယ်လို့ဆိုပါတယ်ဒီဥစကားပြောတဲ့ MNDAA ကိုကန်တပ်ဖွဲ့ဟာဒီစစ်ဗျူဟာကိုတုံ့နေဝင်ရပါတယ်ကျုပ်တင်ပြင်ဆင်မှုရှိမှအောင်ပွဲခံနိုင်ပါလိမ့်မယ်တဲ့ဒါပေမဲ့စစ်နိုင်တာကိုစွန်စုကမချီးမွမ်းပါဘူးစစ်မတက်ရပဲရန်သူအညံ့ခံလာအောင်လုပ်တာအကောင်းဆုံးနည်းဖြစ်တယ်လို့စွန်စုကဆိုပါတယ်မြမပြည်မှာဒီနည်းကိုသုံးနေပုံရပါတယ်ရန်သူရဲ့မဟာမိတ်တွေတဲကိုတတ်ရှုဖြိုခွင်းတဲ့နည်းနဲ့လဲအောင်ပွဲခံနိုင်ပါတယ်ဗမာစစ်တပ်ကတော့တတ်ရှုဖြိုခွင်းတဲ့နည်းကိုအများဆုံးသုံးနေတာတွေ့ရပါတယ်တရုတ်သဘောထားကိုအခက်ခတ်မှားခဲ့လို့ကွန်မြူနီဩဇာပြန်ပွားမယ့်အာဏာရယ်ကိုအစိုးရလုံးပြီးဗီယက်နမ်စစ်ဘဲမှာဝင်ရောက်စစ်ဖက်တဲ့အတွက်အမေရိကန်စစ်မှုထမ်းအများအပြားတေးကြီးပျက်စီးရပါတယ်ဒါပေမဲ့သေဆုံးရတာသာအဖတ်တင်ပြီးဗီယက်နမ်တပြည်လုံးကွန်မြူနီလက်အောက်ကျရောက်သွားတာကိုဒါစီနိုင်စွာမရှိခဲ့ပါဘူးမြမပြည်မှာလဲထုံနည်း၎င်းပါပဲတရုတ်ကြီးစိုးလာမှာကိုစိုးရိမ်တဲ့အတွက်မဆာလာခင်မှာစစ်သားပေါင်းများစွာအစည်းခံပြီး တရုတ်ကိုတက်ခဲ့ပေမဲ့စစ်ဘုစစ်သားတွေကြာဆုံးတာသာအပတ်တင်ပြီးအရာမရောက်ခဲ့တဲ့အတွက်မြန်မာပြည်ကလက်ရှိခေါင်းဆောင်တွေဟာတရုတ်ကိုမျက်နှာချုပ်သွေးနေရပါတယ်။ဒါကြောင့်မို့တရုတ်ရဲ့သဘောထားအပြောင်းအလဲအပြောင်းနဲ့အလုပ်ကွာခြားပုံသဘောတရားနဲ့လက်တွေ့နိုင်ငံရေးကွာခြားပုံစတာတွေကိုအတက်နိုင်ဆုံးလေ့လာကူးသင့်တယ်လို့ယူဆပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့သဘောတရားကိုသာအဓိကထားသုံးသပ်မယ်ဆိုရင်တရုတ်ကွန်မြူနစ်အစိုးရဟာအရင်းရှင်လူဒန်းစားကိုပြန်လည်အသက်သွင်းပေးတဲ့ဈေးကွက်စီးပွားရေးမျိုးကိုအပေးအမြောက်ပြုလိုက်မယ်လို့ဘယ်သူကမှကြိုတင်ခံမမှာမဟုတ်ပါဘူး။အိန္ဒိယနိုင်ငံတွေအပေါ်တရုတ်ဩဇာကြောင်းနဲ့ကင်ဟာ20ရာစုမတိုင်မီကတည်းကကုန်ဆုံးသွားပြီမဲ့ကွန်မြူနစ်တွေဟာတရုတ်ဩဇာအာဏာပြန့်နှံ့ရမယ်ဆိုတဲ့အစဉ်အလာစိတ်ကူးရင်ချက်ကိုအကောင့်ထဲဖော်ဖို့ညွန်လင့်နေစေပုံရပါတယ်ဒီနေရာမှာ내ချက်အရင်းရှင်ဤကိုသုံးနေပုံရပါတယ်အင်းဒီချင်းတွင်နဲ့ရှေးဟောင်းအစီအလာတိုင်ဆက်ဆံလို့တယ်လို့မော်စီတွန်းကအက်ဒဂါစနိုးကို1938ကပြောမှုပါတယ်ဆိုလိုတာကတော့တရုတ်ဩဇာကအဖြစ်ဆက်ဆံလို့တာပါပဲကျေဟောင်းတရုတ်နိုင်ငံကြီးကျယ်ခမ်းနားသလိုခေတ်သစ်တရုတ်ပြည်ဟာကြီးကျယ်ခမ်းနားပြီးဩဇာအရှင်အဝါကြီးမားလာဖို့တရုတ်ကွန်မြူနစ်ကလိုလားပါတယ်။ဝင်ချင်းမှုအစီအလာကြီးမားပြီးနိုင်ငံရေးစွမ်းရည်ထက်မြင့်တဲ့တရုတ်ပြည်ကိုပတ်ဝန်းကျင်နိုင်ငံလေးတွေကအခါစားဝင်မဲ့ခေတ်ကိုရောက်ရှိလိုကြပါတယ်။တရုတ်ပြည်ဟာကမ္ဘာဝင်ချင်းမှုရဲ့အလဲဘဟုအချက်အချာမှာတည်ရှိနေတယ်ဆိုတဲ့အစီအလာအထွေးခေါ်ကိုတရုတ်ကွန်မြူနစ်ကလက်ခံထားပုံရပါတယ်တရုတ်အစိုးရဟာကိုဂျိုးစီပွားနဲ့ပတ်သက်လာရင်ကွန်မြူနစ်သဘောတရားကိုဦးစားမပေးတော့ဘဲရှေးရုံးအစဉ်အလာဘရင်တွေလိုပြုမှုရေးရှိတာတွေ့ရပါတယ်ဒါကြောင့်ငြိမ်းချစွာရှင်တွဲနေထိုင်ရေးဝါဒဆိုတာဟာလေဩဇာကနေမြေတီထောင်လို့တဲ့တရုတ်ရဲ့အစဉ်အလာစန္ဒကိုဖုံးကွယ်ထားတဲ့ဝါဒသာဖြစ်ပါတယ်အင်အားကောင်းပြီးလွတ်လပ်တဲ့တရုတ်ပြည်ဟာအာရှဒေသမှာအစွမ်းကုန်လှုပ်ရှားနိုင်ရမယ်လို့တရုတ်ကောင်ဆောင်တွေကယုံကြည်ထားပုံရပါတယ်ခင်ဗျာ
တရုတ်ပြည်ရဲ့ဆင်လာပြည်တွင်းစစ်မှာဆက်ရှင်တန်နေပုံကိုဥအောင်ခင်သွန်သက်ခဲ့တာပါအခုတော့ကျမကြီးကဏ္ဍပါရေချီးပြီးကုဆက်ယောဂကာကွယ်ရေးကိုပြောထားပါတယ်မြန်မာမှာမိုးကြီးရေချီးတာကြောင့်ဖြစ်လာနေတဲ့ကုဆက်ယောဂတွေကနေကာကွယ်ရေးလှုပ်တင်တာတွေနဲ့မလှုပ်တင်တာတွေရှိတယ်လို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်ဘာတွေလှုပ်တင်ပြီးဘာတွေကမလှုပ်တင်တာပါလဲဒီအကြောင်းနယူးယောက်မြို့ Wake Up Fight ဆေးရုံအထွေထွေယောဂကူဌာနကဒုဆေးရုံအုပ်ကြီးနဲ့မြန်မာလူနာတွေကိုလည်း Internet ဖုန်းကနေတဆင့်ကူညီပေးလာခဲ့တဲ့ကုဆက်ယောဂအထူးကုဒေါက်တာဇေယျသက်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာโอเคကုဆက်ထုတ်ဆရာဝန်ကြီးဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာမိုးကြီးရေကြီးမှုကိုစံချိန်တင်ခံခဲ့ရတဲ့အခါကျတော့ကုဆက်ယောဂါတွေအကြီးအကျယ်မဖြစ်ဖို့ကာကွယ်ရေးအတွက်ပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီအန်ရဲ့ရှီလာပုံကိုနိုင်ငံတကာသင်ခန်းစာတွေနဲ့ပါထည့်ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဘာတွေဆက်ကူညီပေးတဲ့လုပ်ပေးတင်တာတွေကိုအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းအရေးကြီးတဲ့အပိုင်းကတော့ကျန်းမာရေးဝန်ထမ်းရင်းမှမဟုတ်ပါဘူးဆရာဝင်ရဲ့လုံးမဟုတ်ပါဘူးကျမရဲ့ဝန်တန်းတိုင်းပေါ့နော်ဆိုဒီနေ့ကမှတော့အများကြီးရှိကြတော့ဗမာနိုင်ငံမှာလည်းရှိပါတယ်ကျွန်တော်တို့ဒီရင်တော့ရှိခဲ့တဲ့ချိန်တုန်းကဆိုလို့ရှိရင်နတ်သမားတွေနတ်သမားအကူတွေပြီးတော့ကြေးရွာကျမရဲ့မှုတွေကြေးရွာကျမရဲ့မှုတွေဆိုတာလည်းနေတွေမှာအများကြီးရှိကြပါတယ်သူတို့ဒီလေဒီလိုမျိုးကျမရဲ့အသီးကိုလိုက်ပြီးတော့ပေးမယ်ဒီလိုဖြစ်နေတဲ့ကိုယ့်ရဲ့ရက်ရွာမှာဖြစ်နေတဲ့လူတွေကိုကိုသွားပြီးတော့ကျမရဲ့ပညာအသိပေးတာပေါ့နော်အထူးဖြင့်ဒီရေလောင်းအင်နာတွေကိုဘလူနီနဲ့ရနိုင်ကလေးပေါ့နော်ဒါကတော့လိုကပို့ပြီးတော့နားလေပါလိမ့်မယ်ဟိုရေတွင်းအစ်စ်ကိုတူးဖို့ဆိုတာဘလူနီတော့မဖြစ်နိုင်ပါဘူးဆိုတော့ရေတွင်းအစ်စ်ကိုမတူးနိုင်လို့ရှိရင်ဘလူနီနဲ့ဒီရက်ရွာတွေမှာတောက်သုံးရေတို့စားသုံးမှုအတွက်ရေတို့တကွေကျမကြံ့ချင်းရေတို့လိုအပ်တဲ့ရေတို့ဘလူနီနဲ့ပေးမလဲပေါ့နော်သူပြင်မြန်မာနိုင်ငံလေပိုင်းဒီချိန်ကတော့ဟိုရေရဖို့ဆိုတာပေါ်တယ်လေမြင်ချောင်းရည်ဒါပေမဲ့ဒီကြီးဆိုတော့ကျွန်တော်တောက်လို့မှမရတာဒုက္ခရောက်အောင်ပါလေဒီမြင်ချောင်းရည်တွေတည်းရမှာကျွန်မလေးနဲ့မြင်ရတဲ့ရည်တွေမှမဟုတ်တ
ာဟုတ်ကဲ့ဆရာအဲ့ဒီတော့ဒီရည်မတန့်တာရဲ့အန်ဒီရဲ့ရှိတာအတွက်ဘလို့ကူညီတင်တာကိုပြောပြပေးပါလားဆရာရေ
ဆိုလူတွေကအိမ်သာသွားเสียရအိမ်သာမရှိလို့ရှင်ဟို ဟိုအလွယ်ကူဆုံးနည်းလမ်းနဲ့သွားဖြည့်ရှင်းကြတာပဲပေါ့နော်ဆိုဒီလိုဖြည့်ရှင်းလိုက်တဲ့အခါမှာပြန်ပြီးတော့ဒီ clean မှုအတွက်ကဒါတွေကဒီနိုင်ငံမှာတော့ဒီ paper ရှိတာပေါ့နော်တမဒီလိုမျိုးရေကြီးလာတဲ့တနေရာလိုဒီရက်ဒီမှာရေရဖို့ကလည်းခက်ခဲတယ်ထို့နည်းသူဆိုတာပဲဒီလိုမျိုးတကူရီကျမကြီးတန်ရှင်းမှုအတွက်လိုအပ်တဲ့ပစ္စည်းတွေရဖို့အတွက်ကလည်းခက်ခဲတာပေါ့ဆိုတော့အဲ့ဒီအပိုင်းလေးပြည့်ထည့်သွင်းပြီးတော့သူတို့အနေနဲ့စဉ်းစားပေးရမယ်လူတွေကိုလူတိုင်းနဲ့ခါပါဒီအိနာတွေကဘလူနည်းနဲ့လုတ်ပေးနိုင်တယ်လေပေါ့သူလောလောလတ်လတ်မှာအိနာတစ်တလုံးလုတ်ဖို့ဆိုတာမလွယ်ဘူးလေဒါရှင်းရှင်းလေးပဲဘလူမှမဖြစ်နိုင်တဲ့အကြောင်းအရာတကူဒါပေမဲ့လေဒီလိုမျိုးတစ်ခါသုံးအိနာဒီလိုဟာမျိုးတွေကိုကျွန်တော်ကလုတ်ပေးရမှာပေါ့နော်ဒါကတော့လူတန်းနဲ့အပိုင်းကအစားအသောက်ပိုင်းလူတန်းနဲ့ပိုင်းကတပိုင်းထုံလေးသူဆိုစေသူတို့အတွက်တကွေကျမရေးတန်ရှင်းမှုအတွက်လုတ်ပေးနိုင်တဲ့အပိုင်းနေပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ရောဒီရေမတန့်တာရဲ့အကျိုးဆက်တွေကိုကာကွယ်နိုင်ဖို့ဆက်ကူညီပေးတင်တာရှိသေးလားဆရာကြီ
းတော့ထုံလေးသူဆိုတာပဲဒီရေမချိုးတာကြာလာလို့ရှိရင်လူဆိုတာကြာဖို့ပေါ့မှာဒုတိယကမ္ဘာစစ်ပထမကမ္ဘာစစ်တွေတုန်းကဒီ trench fever လို့ပြောခေါ်တာကိုယ်ခံနိုင်မှာဒီကျဘိုးတွေတန်းနေပေါ်လာတာပေါ့နော်ဆိုတော့ရေမချိုးရင်ဖြစ်လာမှာလေဒါရှင်းရှင်းလေးပဲလေဆိုတော့ဒီကျဘိုးတွေတန်းနေရနေတစ်ဆင့်တယောက်တစ်ယောက်ကူးဆက်တယ်ရားတယ်ရားလို့ကုတ်တာကတော့ပြဿနာမရှိပေမဲ့တခြားသောကျဘိုးတို့အထူးသဖြင့်တော့ဒီရားနေ body lice လို့ခေါ်တဲ့ဒီတန်းနေရနေတစ်ဆင့်တချို့သောအရက်တွေမှာအထူးသဖြင့်မြန်မာနိုင်ငံလေပိုင်းတွေမှာရှိပါတယ်ယောဂါတွေကူးတဲ့အပိုင်းတွေရှိပါတယ်ဘက်တီးရီးယားတွေကူလာပြီးတော့နမိုနီးယားတွေဖြစ်ပြီးတော့ဒါတွေကတကူရီကျန်းမာရေးတန်ရှင်းမှုနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ရေမချိုးလို့ဖြစ်လာတဲ့အပိုင်းတွေပေါ့နော်ရေမချိုးဆိုတာလေလူတိုင်းကတော့ချိုးချင်တာပဲလေဟုတ်တယ်မှာဒါပေမဲ့ဒီရေမရှိဘူးချိုးစရာနေရာမရှိဘူးဘယ်လိုသွားလို့မလဲဒါတွေကအကုန်လုံးထည့်သွင်းပြီးတော့သူတို့စဉ်းစားပြီးတော့ဒီရေပေးဆောင်တဲ့စခန်းတွေမှာသူတို့အကုန်လုံးလုပ်ပေးရမယ်အပိုင်းတွေပါတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီရေကြီးအပီးမှာရေတွေကညင်ညမ်းသွားတာအတွက်မလုတ်တင်တာတွေရောရှိသေးလားဆရာကြီ
းဒါတော့လေမလုတ်တင်တဲ့အပိုင်းတွေကတော့အများကြီးရှိကြပါတယ်နံပါတ်1ကတော့အထူးသဖြင့်ဒီလိုရေကြီးထားတဲ့ရေတွေဆိုတာဘယ်ကနေတက်လာတဲ့ရေတွေမှလည်းမသိဘူးလေဆိုတော့တချို့သောရေတွေကဒီနိုင်ငံဒါကတော့ပမာဏငယ်မှာအခုဖြစ်တဲ့ဟာကတော့မိုးရေတောင်ကြချောင်းရေအနေဖြစ်တာပေါ့နော်ဒီချောင်းရေမြစ်ရေဆိုတာတန့်ရှင်းမှုဆိုတာဘယ်လိုမှမရှိတဲ့ရေတွေလေဒါကြောင့်မလို့လေကျွန်တော်အနေနဲ့တောက်သုံးနေတဲ့ရေတွေလူပမာငယ်မှာဆိုတော့ကျုပ်ယူကန်လို့ပါလို့ပေါ့နော်ဒီလိုမျိုးမှာတူတော်ပြီးတော့မှပန်းစင်မှု filtration process လို့ခေါ်တာပေါ့နော်ဒီလိုမျိုးလုပ်ပါတယ်လုပ်ပြီးတော့မှကျွန်တော်တို့တောက်သုံးရေးဆိုပြီးတော့လွတ်ပေးပါတယ်ဒါကြောင့်မို့ချောင်းဝရေကိုကျွန်တော်တို့ဖတ်ပြီးတော့လည်းအင်ချက်လို့မရပါဘူးဘာကြောင့်လဲဆိုထဲထဲမှာ dust ကို chemical လို့ခေါ်တဲ့အပိုင်းနေရှိတာပေါ့နော်ဒါတွေကကိုယ့်ရဲ့ကျန်းမာရေးကိုလောလောလတ်မထိပေမဲ့တပ်ပစ္စည်းတွေကလောလောလတ်မထိပေမဲ့နောက်ပိုင်းတော့ဖြစ်လာနေတဲ့အကြောင်းလေးတွေရှိတယ်။ထုံနည်းသူဆိုတာပဲဒီရေကိုချိုချက်ဖို့ဆိုတာကလည်းတစ်ခါလေကြတော့ဟိုကိုယ့်အိမ်မှာပုံနေတော့ချိုချက်ရတာပြဿနာမရှိပေမဲ့ဒီအများစုနဲ့နေလာတဲ့ခါမှာကိုယ်ရေနွေးချမ်းတောက်ချင်တော့မှရေနွေးဆိုတာမရှိဘူးလေ။ကိုယ်တမသွားယူရမှာလေဆိုတော့ဒီပိုင်းနေရဟိုဘယ်လိုခေါ်မလဲ။သွင်းရေကိုတောက်တာတော့တိတ်တော့ပြဿနာမရှိပေမဲ့လေ still အဲ့ဒီကမတမ်းပါဘူး။ဒါကြောင့်မို့မြည်ရချောင်းကြီးဆိုတော့ဘလို့မှတောက်လို့မရတဲ့အပိုင်းပေါ့နော်။ဘလို့မှဟင်းချက်လို့မရတဲ့အပိုင်းကြီးရှိပါတယ်။ဒါတွေကလုံးဝမလုပ်တဲ့ပဲ
။ဟုတ်ကဲ့ဆရာ။နောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာကြီး
။ဆိုတော့အချုပ်ုံပြီးပြောရလို့ရှိရင်တော့တကူရေချမ်းမာရေးတန်ရှင်းမှုဒီအရေးကြီးဆုံးပါပဲ။ငွေရေးကြီးမကုန်မကျပဲနဲ့လုံနိုင်တဲ့နည်းလမ်းတွေရှိပါတယ်။အဲ့ဒါကတော့တကူရေတန်ရှင်းမှုပေါ့နော်။အတန်နိုင်ဆုံးလုံနိုင်တဲ့လောက်ကိုတတ်နိုင်တဲ့ဘက်ကနေလုတ်ပြီးပါဒီဖြစ်နိုင်လို့ရှိရင်တော့လက်ကိုစပြနဲ့ဆေးတယ်အစာမစားခင်မှာဆေးတယ်အစာစားပြီးနေတဲ့ချာဆေးတယ်ဒါတော့လူတိုင်းကအစာစားပြီးဆေးကြတယ်လေအစာမစားခင်ကမဆေးကြတာများတာပေါ့နော်နောက်တစ်ခုကမိသားတက်ပြီးတိုင်းကိုယ့်ရဲ့တကူကြီးချမ်းမာရေးအမြဲတမ်းလုပ်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကိုယ့်တယောက်ခဲမသာဘူးတခြားသောလူပေါင်းမြောက်များစွာကိုဟိုလုပ်ပြလို့ရတဲ့အတွက်ပေါ့အေးဟိုကိုနေမကောင်းလို့ရှင်ကိုကကိုသိပါတယ်ဟို report လုတ်ပေးပါဒါမှလည်းတခြားသူတွေကိုမကူဆက်တာအထူးသဖြင့်ဝင်းရှော့ဝန်ပြက်ယောဂါသည်အလွန်တရာမှကူဆက်ဖို့လွယ်တဲ့ယောဂါတစ်ခုပါတယောက်ကဝင်သွားလိုက်တယ်လက်မစိဘူးပြန်အိတ်တယ်နောက်တစ်ယောက်ကသူ့ပေးတော့မှအင်းကြီးဥပ္ပိုလ်ချက်ဆိုအရန်ကိုလွယ်ပါတယ်ဝင်းရှော့ဝန်ပြက်ဖြစ်တာပဲဖြစ်ဖြစ်ကိုပေါ်မှာအလွန်ရားတဲ့အဖူတွေအကျိတ်တွေဖြစ်လာတယ်အကောင်ကိုက်တယ်လို့ထင်နေဆိုရင်တက်ကျွမ်းသောပညာရှင်တွေကိုပြောပေးပါ report လုတ်ပေးပါဒါတွေကပစံမကုန်မင်းနဲ့လှုပ်လို့ရတဲ့ဒီလမ်းလေးအများကြီးပါပါတယ်ဖြစ်နိုင်လို့ရှင်တော့ရေကိုကြိုချက်ပြီးတော့တောက်ချင်းသည်တစိမ့်တပတ်တော့ယောဂကာကွယ်မှုရဲ့အလွန်တရာမှဈေးပေါ်တဲ့ဒီလမ်းတစ်ခုနဲ့ကာကွယ်လို့ရတဲ့ဒီလမ်းတစ်ခုပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ ရေးကြည့်ပြီးကုဆက်ယောဂကာကွယ်ရေးကိုကျွန်တော်ပြောပြခဲ့တဲ့ကျမကြီးခန္ဓာမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ခန္ဓာဖြစ်တဲ့တိုင်းရင်းသတင်းလှပါဒီတစ်ပတ်မှာတော့ကချင်ဘက်ဖားကန်ဆိုင်းတောင်ရွာက Lucky Man Hotel ကို KIA ကချင်တက်နယ်ပူပေါင်းတပ်တွေတင်လိုက်တာမှာဆယ်ချီလက်နက်ချမှုရှိခဲ့တာနောက်ကရနယ်ရှမ်းဆက်မှာတော့ရေးကြည့်နေလို့ KNY တပ်တွေလည်းစီရေးရပြီးရေးပေးကူညီနေရတာနောက်မွန်ပြည်ပါတီကနောက်ထပ်တိုင်းရင်းတည်ရင်လုံးဆက်အနာရှင်တက်ဖြတ်ရေးအဖွဲ့ကွဲနဲ့ပူးပေါင်းလာတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FEVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြပါအောင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါကျွန်မအမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဖက်ကန်ဆိုင်တောင်ရွာကစစ်ကောင်စီတပ်ဖွဲ့တွေတက်ဆွဲထားတဲ့ Lucky Man Hotel နေရာကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ရမှာစစ်တပ်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်။ Greenie ပြည်နယ်ရှမ်း Greenie အဆက်ဒေသတွေရေကြီးရေလျှံမှုတွေကြောင့် Greenie တပ်တွေကစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်ထားပြီးကုညီကဲဆဲရေးတွေကိုအဓိကလုပ်နေကြပါတယ်။တည်င်းလွာတွေတဲမှာတော့ NCA လမ်းကြောင်းကိုသွားနေတဲ့မွန်ပြည်သက်ပါတီ NMSP ရဲ့လက်အောက်ခံတပ်ရင်းတရင်လုံးမွန်ပြည်သက်ပါတီဆက်အနာရှင်တိုက်ဖျက်ရေးအဖွဲ့NMSP ADC ကိုလာရောက်ပူးပေါင်းခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကံမြို့ဆိုင်းတောင်ရွာရှိစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့ Lucky Man Hotel နေရာကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တို့ကသိမ်းပိုက်ခဲ့ရမှာစစ်ကောင်စီဘက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်။စစ်ကောင်စီတပ်သားတွေနဲ့ရှမ်းနီတပ်သားအယောက်20ကျော်လက်နက်ချခဲ့တာလို့ KIA နဲ့နှိစပ်သူတွေကပြောပါတယ်။ Lucky Man Hotel ရှိစစ်ကောင်စီတပ်ဖွဲ့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ6ရက်နေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။တလနီးပါးကြတဲ့ဆိုင်းတောင်တိုက်ပွဲထဲစစ်တပ်ကလက်နက်ကြီးအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်အယတ်သား50လောက်သေဆုံးခဲ့ပြီးအိမ်အလုံးကြီး400လောက်မိလောင်ပျက်စီးခဲ့ပါတယ်
ချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေညင်းနေပြီမဲ့စစ်ကောင်စီကနေနေ့တိုင်းလီရင်နဲ့ပုံကျဲနေပါတယ်။ဥတုနေမနဲ့အစောပိုင်း2နာရီလောက်ကမိုင်းရဲမြို့နယ်တဲ့စစ်ကောင်စီတပ်ကလီရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ရာကြောင့်ရှမ်းတော်ရွာမှာရှိတဲ့တကြားဆက်ပေါ်ကြားရောက်ပေါက်ကွဲလို့စစ်ရုံမှုအပါဝင်စစ်ရုံအလုံးသမား9ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတယောက်သေဆုံးခဲ့ပါတယ်။သေဆုံးသူဟာအမျိုးသမီးငယ်တယောက်ဖြစ်ပါတယ်။တိုက်ပွဲမရှိဘဲစစ်လီရင်ကညအိတ်ချိန်မှာအခုလိုဝီဟင်ကနေပုံကျဲနေတာကြောင့်လူတွေရှောင်ချိန်မရဘဲထိခိုက်တိုက်ဆုံမှုတွေရှိနေတာလို့ဒေသခံတွေကပြောပါတယ်အခုတန်ရာရသွားတဲ့သူတွေကတော့စစ်ရုံမှာလာအိတ်ကြတဲ့အရက်သားစစ်ရုံအလုပ်သမားတွေဖြစ်တယ်လို့မိုင်းရဲမြုပ်ခန့်တွေကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့မှာအခြေစိုက်တပ်ဆွဲထားတဲ့ခလာယာ268တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အမျိုးသားတယောက်သေဆုံးခဲ့ပါတယ်။အော်တိုဘာလ9ရက်နေ့မှာစစ်ကောင်စီတပ်က268တပ်ကုန်းကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။ဖလန်းမြို့ကနေ6မိုင်လောက်ဝေးတဲ့ရဲစင်းရွာနာကြားရောက်ပောက်ကွဲခဲ့ပြီးတောင်ယာထဲမှာအလုပ်လုပ်နေတဲ့အသက်59နှစ်အရွယ်ဦးပစ်ချစ်ဂျဲအိုထိမှန်သေဆုံးခဲ့တယ်လို့ဖလန်းမြို့ခံတယောက်ကပြောပါတယ်။အော်တိုဘာလ9ရက်နေ့တုန်းကလည်းခလာယာ268တပ်ကုန်းကနေလက်ကျင်းနေပြစ်ခတ်မှုကြောင့်လုံပြီးရွာကအမျိုးသမီးတယောက်ထိမှန်တေဆုံးခဲ့ပါတယ်
ရခိုင်ပြည်ပုံနာကျွန်းမြို့နယ်ပန်းနီလာရွာရှိအရက်ဖက်ဆေးရုံကိုအင်ကာနီမနဲ့အစောတနင်္လာခွဲလောက်မှာလေရင်နဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပန်းနီလာစာတင်ကျောင်းမှာယာယီဖွင့်ထားတဲ့ပြည်သူဆေးရုံကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့လို့အဆောက်အုံတချို့ပျက်စီးသွားတယ်လို့နေဆက်သူတယောက်ကပြောပါတယ်ရက်သားတွေကိုစီကူတာပေးနေတဲ့ဆေးရုံကိုလေကြောင်းသုံးတိုက်ခိုက်တာဟာဆေးရဇဝဲမှုတွေကိုကျူးလွန်တာလို့ဒေသခံတွေကဆိုပါတယ်အောက်တိုဘာလ9ရက်နေ့တုန်းကလည်းတောင်ကုန်းတန်းလွဲရွာမှာမြို့နယ်မောင်တော့ကရွာတရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့လို့အရက်သား20နီးပါးသေဆုံးခဲ့ပါတယ်
မုံမြင်တဲ့ရေးမြုံနဲ့ကြောင်းရွာအခြေဆိုင်အမှန်983ချိန်မြန်တယင်းနာကိုရေးပလူအဖွဲ့ကတိုက်ခိုက်ခဲ့ရမှာရဲမြေတယောက်အပါဝင်ကင်းပုံဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်9ယောက်သေဆုံးခဲ့ပါတယ်။ကန်နနဲ့ဖားကြီးရွာကြားမှာရေးပလူအဖွဲ့ကအော်တိုဘားလ9ရက်နေ့နေ့လယ်ပိုင်းမှာကာလန်ပိတ်ဆို့စစ်ဆေးနေချိန်တင်နန်းဆင်းပြီးပြန်လာတဲ့ရဲမြေတယောက်ကိုဖမ်းဆီးမိရကနေစစ်ဆေးမင်းမြန်ချက်အရရဘာတော့ထဲမှာကင်းပုံဝင်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတွားရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဆုံးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ရုပ်အလောင်းကိုတော့အဲ့ဒီညနေပိုင်းမှာအမှတ်983ချင်းမြန်တိုက်ရင်ဘက်ကိုတည်ထားတယ်လို့တရက်ခန်တွေကပြောပါတယ်
ကရင်နီပြည်နယ်ရှမ်းကရင်နီအစက်ဒီတာတွေမှာလက်ရှိကြုံနေရတဲ့ရည်ကြီးရည်ရှမ်းမှုတွေကြောင့်စီလှုပ်ရှားမှုတွေရပ်ဆိုင်းထားရတယ်လို့လွယ်ကော် local PDF တာဝန်ရှိသူကိုလင်းလင်းကပြောပါတယ်စက်တင်ဘာလ17ရက်နေ့ဝင်းကျင်ကလေးကရည်ကြီးရည်ရှမ်းမှုတွေဖြစ်ပွားနေတာကြောင့်လွယ်ကော် local PDF အဖွဲ့အနေနဲ့ကေစီလုပ်ငန်းတွေဆောင်ရွက်နေရလို့စီလှုပ်ရှားမှုကိုရပ်ဆိုင်းထားရတာလို့ပြောပါတယ်ကရင်နီပြည်ဒီမော့ဆူလွယ်ကော်မြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းဖဲကုံမြို့နယ်တွေကဘလူးချောင်းတလျှောက်ကကြီးပေါင်း 9,000 ကျော်မှာရည်ကြီးရည်ရှမ်းမှုတွေဖြစ်ပွားနေတာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှဲတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီနဲ့အတူ NCA လမ်းကြောင်းကိုတွားနေတဲ့မုံပြည်သက်ပါတီ NMSP ရဲ့လက်အောက်ခံတပ်ရင်းတရင်လုံးကမုံပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NMSP ADC ကိုလာရောက်ပူးပေါင်းခဲ့ကြပါတယ်အသေးစိတ်ကိုတော့ရမင်းကတင်ဆက်ထားပါတယ်
ထိုင်းမြန်မာနယ်စပ်ဖျားတုံးစုဒေသဗလက်တုံဖိုက်ကြီးရွာမှာခြေဆိုင်တဲ့မွန်ပြစ်တပတ်တီတိုက်ရင်မှတ်ငါကတိုက်ရင်မှုကိုတိုင်ဦးစီးပြီးလာရောက်ပူးပေါင်းခဲ့တာဖြစ်တယ်လို့မွန်ပြစ်တပတ်တီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NNSP ED ပြောခွေရနယ်ပညာမောင်ကအတည်ပြုပြောဆိုခဲ့ပါတယ်
။အောက်တိုဘာလ6ရက်နေ့မှာဖျားတုံးစုဒေသခြေဆိုင်မွန်ပြစ်တပတ်တီအမှတ်ငါတိုက်ရင်နဲ့ဒီမြို့နယ်အဖွဲ့အလုံးမနော်ဒါကျွန်တော်တို့ ED နဲ့လာပြီးပူးပေါင်းတာဆိုတာမှန်ပါတယ်
။တပ်ရင်မှုဒုဗိုလ်မှူးကြီးနိုင်ပွန်းမုံဦးဆောင်ပြီးတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဖွဲ့ဝင်တွေနဲ့အတူ NNSB ED နဲ့အော်တိုဘာလ6ရက်နေ့မှာလာရောက်ပူးပေါင်းခဲ့တာဖြစ်ပါတယ်။အခုလိုပူးပေါင်းလိုက်တာဟာအင်အားတစ်ခုဖြစ်စီပေမဲ့မွန်တပ်ဖွဲ့တွေအချင်းချင်းကြားသဘောထားကွဲပြီးပြစ်ခတ်မှုတွေဖြစ်ပေါ်လာမှာကိုစိုးရိမ်ရတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူမွန်လူငယ်မိဘကားစောကပြောပါတယ်။
အဲ့လိုမျိုးပူပေါင်းလိုက်တာကအဲ့ဒါတောင်းတော့ရလက်တစ်ခုဖြစ်တယ်လို့ကျွန်မမြင်တယ်။အင်းအတစ်ခုလည်းဖြစ်စင်လာတယ်ပေါ့နော်။ဒါပေမဲ့ဒီလိုပူပေါင်းမှုကြောင့်ပဟိုနဲ့ AD ကသဘောထားတွေကွဲစီပြီးတော့ယုံကြည်မှုတွေနည်းစေတယ်။နောက်တစ်ခုကစုရင်မှုတွေချိလာနိုင်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့အရင်ကမှတ်ပါတသမိုင်းမှာနဖွဲ့ကွဲတော့တဲ့မွန်တက်ချင်းချင်းပြန်ပြစ်ခက်ခဲတဲ့ဆယ်မကောင်းစရာတမိုင်းတွေလည်းရှိခဲ့တယ်။ဆိုတော့ပြည်သူလူထုတဲ့အဲ့လိုစုရင်စရာတွေဖြစ်နေပါတယ်ပေါ့နော်
။မွန်ပြစ်တပ်ပါတီတိုက်ရင်ကဟာထိုင်းနယ်စပ်ဖျားတုံးစုဒေသကစပြီးရေးတံပြူစရာကြိုင်းအင်းဆိုင်ကြီးမျိုးတွေကိုတွားရောက်နိုင်တဲ့ကားလားနေရာတွေမှာစုမှုလှုပ်ရှားနေတာဖြစ်ပါတယ်။ဒါကြောင့်တော်လှန်ရေးတပ်ဖွဲ့တွေအတွက်အခုဆိုရင်တွာလာမှုခက်ခဲတွေပိုပြီးအဆင်ပြေလာနိုင်မယ်လို့မွန်ပြစ်တော်လှန်ရေးတပ်ဖွဲ့ MSRF ပြောခွင့်ရနိုင်နဂါကပြောပါတယ်။
မွန်ပြည်သက်ပါတီတရင်ငါတော်လှန်ရေးဘက်ကိုကူးပြောင်းလာတဲ့အတွက်ကြောင့်ကျွန်တော်တို့ MSRF အပါအဝင်အခြားသောတော်လှန်ရေးအဖွဲ့အစည်းများကြုံတွေ့ခဲ့ရတဲ့ဒီသွာလာလှုပ်ရှားမှုအခက်အခဲတွေကိုကြော်ဖြတ်နိုင်ပြီးတော့ကျွန်တော်တို့ရဲဘော်များနဲ့အတူတကွပူးပေါင်းစစ်ဆင်ရေးတွေဆင်နွှဲသွားလိုက်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
တပ်ရင်းငါအနေနဲ့ NNSB AD နဲ့ပူးပေါင်းသွားတဲ့အပေါ်နှစ်ဖက်ကောင်းဆောင်နေကြသွေးဆောင်ဆွေးနွေးမှုလုပ်နေကြတယ်လို့သတင်းထွက်ပေါ်နေပေမဲ့မွန်ပြည်တပ်ပါတီဘက်ကတော့တစုံတရာသတင်းထုတ်ပြန်လာတာကိုတော့မတွေ့ရသေးပါဘူး
ချင်းပြည်တောင်ပိုင်းပလောဝမြို့နယ်မှာအရခတက်တော်အေအေကဒေသခံခူမီချင်းပြည်သူတွေကိုဖမ်းဆီးတာရိုက်နှက်တာအိမ်တွင်းပစ္စည်းတွေကိုရိုက်ခွဲတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေတယ်လို့ကမ္ဘာလုံးဆိုင်ရာခူမီအဖွဲ့အစည်း Global ခူမီ Organization GKO ကပြောပါတယ်ကိုရောဘတ်ကစူးစီးထားပါတယ်
ပလဲဝံမြို့နယ်ကိုသိမ့်ပိုက်အုပ်ချုပ်နေတဲ့အရခတတိုအေအေဟာဤခေတ်ရဲ့စက်တင်ဘာလထဲမှာဒေသတွင်းချင်းတော်လှန်တပ်ဖွဲ့ဖြစ်တဲ့စီတဲ့ပလဲဝကိုအားပေးကူညီထောက်ပံ့နေဆိုတဲ့ဆွဆွဲချက်အပါအဝင်တခြားသောအကြောင်းပြချက်တွေနဲ့ပလဲဝဒေသခံခူမီချင်းလူမျိုးအ ਨੇ စုံ14ယောက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ Global ခူမီ Organization အဖွဲ့တာဝန်ခံကအခုလိုပြောပါတယ
်သူတို့အေအေအချင်းချင်းပြဿနာဖြစ်တာဟောက်ကိုအထက်လူကြီးတွေသူတို့ကတိမကြောက်လို့တမင်တက်တက်နဲ့ကျွန်တော်ဒေသခံ ကိုတောက်ခပေးတာဖြစ်တာဒုတိယချက်က CDF ပလဲဝါတွေရောက်လာလို့အဲ့ဒါဆွဆွချက်နဲ့ဖန်တာနော
်ဖန်စီခံရတဲ့သူတွေကတော့ငရှားရွာကဦးလင်းဝိုက်ဦးထိန်လင်းဦးအောင်မဦးပန်းမြတ်ထိုင်နဲ့ဦးရဲ့ရဲချင်းထောက်ရွာကဦးနန်းဘဲနဲ့ဦးကျော်လှအောင်ရေချမ်းသာရွာကနာမည်စစ်စစ်ဇေ3ယောက်တို့ကိုစက်တင်ဘာလ18ရက်နေ့မှာဖန်စီခဲ့တာလို့ဆိုပါတယ်စက်တင်ဘာလ26ရက်နေ့မှာလည်းအောက်ပလန်ရွာကဦးဆွန်းအောင်ဦးခင်ကျော်ဦးကပန်နဲ့ဦးခွိကိုတို့ကိုလက်နှုတ်ပြန်ကျူးတို့ရိတ်နှက်ဖန်စီသွားတယ်လို့ Global Kumi Organization ကဆိုပါတယ်ဒါ့အပြင်စက်တင်ဘာလ29ရက်နေ့မှာပလဲဝမြို့ပေါ်ကပြည်သူ့စည်းရုံးတာဝန်ခံဒေါက်တာအေးကျော်နဲ့ဒေသခံ2ယောက်ကိုလည်း AA တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီချင်းနေနဲ့ပတ်သက်ပြီး AA ပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရသေးပါဘူးပလဲဝမြို့နယ်ထဲမှာဒေသခံကုမီချင်းလူမျိုးတွေဟာဆက်အာဏာသိမ်းမှုမဖြစ်ပွားခင်2015ခုနှစ်ကတည်းကစစ်တပ်နဲ့ဆက်ဆက်လို့ဆိုပြီး AA ကဖမ်းဆီးခဲ့တယ်လို့အခုလဲ CDF ပလဲဝ CNA တို့ကအားပေးကူညီလို့ဆိုပြီးအဖမ်းခံနေရတယ်လို့ Global Kumi Organization တာဝန်ခံကပြောပါတယ
်ဘလဝရေးဟာ2015ကတိကဖြစ်လာတယ်ဆိုတော့ no dollar ရေးမပေါ်ခင်မှာဒီစစ်တပ်ကသူတို့ကအဲ့လိုလုပ်တယ်ဟိုလုပ်တယ်ဆိုမှသူတို့မျိုးမျိုးနဲ့သူတို့ဖမ်းတယ်နောက်ပြခုကသူတို့ကပြပိုင်တင်လိုက်ဆိုတော့ခုပြန်လာတာက CDF ကိုထုတ်ပန်းလို့ CNA ကိုထုတ်ပန်းလို့ဆိုမှပြန်ဆွဆွလာတယ်အရင်ထက်တော့မှခုပူဆွလာတယ
်ဖန်စီခံရသူတချို့ကိုဘလဝမြို့ပေါ်နဲ့မိစာရွာမှာထိန်းသိမ်းထားတယ်လို့ကြားသိရပြီးတချို့ကိုတော့ဘယ်နေရာကိုခေါ်ဆောင်သွားတယ်ဆိုတာကိုမသိရဘူးလို့ဆိုပါတယ်ချင်းလူမျိုးတွေအပေါ်လေးစားမှုကင်းမဲ့စွာဆက်ဆံနေတာဟာချင်းနဲ့ရခိုင်လူမျိုးတွေကြားမလူလားအပ်တဲ့လူမျိုးရေးပြည်ထောင်တာတွေပူကြီးထွက်လာအောင်အေကလှုပ်ဆောင်နေတာဖြစ်ပြီးတိုင်းသားအချင်းချင်းကြားကိုချင်းစာနားလည်မှုရှိဖို့လိုအပ်တယ်လို့လည်း Global Kumi Organization ကပြောဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကချင်ပြည်ပကံမြို့စိုင်းတောင်ရွာရှိစစ်ကောင်စီတပ်ဆွဲထားတဲ့ Lucky Man Hotel နေရာကို KIA နဲ့ပူးပေါင်းအဖွဲ့ကသိမ်းပိုက်ခဲ့ရမှာစစ်တပ်ဖက်ကအယောက်20ကျော်လက်နက်ချခဲ့ပါတယ်ကရင်နီပြည်နယ်ရှမ်းကရင်နီအစပ်ဒေသထဲကရေကြီးရေရှမ်းမှုတွေကြောင့်ကရင်နီတပ်တွေကစီးရေလှုပ်ရှားမှုရပ်ဆိုင်းထားပြီးကူညီကယ်ဆယ်ရေးတွေအထူးအလုပ်နေကြပါတယ်
ကရရှင်တွေအခုနားဆင်နေကြရတာကတော့နေဆက်ဒေတာဟာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပ
ါ။ကချင်ဘက်ဖားကန့်ဆိုင်းတောင်ရွာက Lucky Man Hotel ကို KIA နဲ့ပူးပေါင်းတဲ့သိမ်းလိုက်တာပါဝင်တိုင်းရင်သတင်းလာပါ။အခုတော့ VO ရဲ့ကြေတာရညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ဝက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ။
မြန်မာအင်းကြီးချင်းထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပခါတွေမှာဒီကူညီဖြည့်ရှင်းပေးဖို့ကြိုးစားတာနောက်ဒီပြည်ပခါတွေချောက်အိုးအိမ်စွန့်ခွာထွက်ပြရတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်ပြုလုပ်နေတာတွေအတွက်ကြိုးဆိုတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကဒီကနေ့ပြောဆိုလိုက်ပါတယ်လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့ထိုင်းဝန်ကြီးချုပ်ပေထုံတန်ရှင်နာဝတ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့ဒီကနေ့ညနေပိုင်းကတွေ့ဆုံချိန်မှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အာဆီယံအဖွဲ့ထဲမှာထိုင်းနိုင်ငံကရှေ့တန်းကနေဥဆောင်ပါဝင်နေတဲ့အပေါ်မှာလည်းကျေးဇူးတင်တဲ့အကြောင်းဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပြီးတော့ဒီအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးအရေးပါပုံတွေကိုအလေးပေးပြောဆိုခဲ့ပါတယ်။ဒါ့အပြင်မွေးရေးဆေးဝါးနှိမ့်နေရေးပူးပေါင်းဆောင်ရွက်ဖို့နောက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးမြှင့်ဖို့တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့လည်းနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့အပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကတိကဝတ်ပြုခဲ့ကြတယ်ဆိုတာကိုလည်းဒီအမေရိကန်နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာဒီရက်ပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်လာအိုနိုင်ငံမှာရောက်ရှိနေတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုအင်အားပြင်းဟာရီကိန်းမုန်တိုင်းမီလ်တန်ဝင်ရောက်ခဲ့လို့နှစ်ဦးထက်မနည်းတိုက်ဆုံပါရဲ။လေပြင်းတိုက်ခတ်ပြီးမိုးသည်ရေလျှံမှုတွေကြောင့်လူနေအိမ်တွေပျက်စီးခဲ့ရပြီးတော့အင်ဂျီ300ထက်မနည်းလျက်စင်ပြီးပြတ်တောက်နေပါရဲ့။ပြင်းရအဆင့်3ရှိတဲ့ဟာရီကိန်းမုန်တိုင်းဟာတနာယို195မိုင်ကျော်နှုန်းနဲ့ဆာရာဆိုတာခရိုင်ဆီရစ်စတာကီမြို့နာကိုပုံထုနေနှောင်းပိုင်းတွေကဝင်ရောက်ခဲ့တာဖြစ်ပါတယ်။မုန်တိုင်းတံကိုတော့ဖလော်ရီဒါပြည်နယ်တစ်ဝိုက်ညလုံးပေါက်ကြုံရရတယ်လို့ရုတ်တရက်ရေကြီးရေလျှံမှုအန္တရာယ်တွေဆက်ပြီးတော့ကြုံရနိုင်သေးတယ်လို့အာနာဘန်တွေကသတိပေးထားပါတယ်ရှင
်။ကျေးဇူးပါပခင်ပြည်သူရေအခုလိုသတင်းချင်းချုပ်အပီမှာတော့ VOA American တိုင်းရဲ့ကြက်တာရင်းညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Cornelius Dinor တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ ဖီယိုကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာအားလုံးကနေဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America.